Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေပြည်ဝမြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဒီဇင်ဘာလ24ရက်စနေနေ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ30 40 48နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မရှားပေါင်ပါဒီမနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်ရှင်
။မင်္ဂလာပါရှင်။ကျွန်မနန္ဒချမ်းမှာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကြီးညာပေးမှဖြစ်ပါတယ်ရှင်။ပါလက်စတိုင်းနယ်မြေမှာအစ္စရေးကအခြေချနေထိုင်နေတဲ့လူရဲပေါ်ရှုံချတဲ့ဆုံးဖြတ်ချက်တစ်ခုကိုကုလသမဂ္ဂလူမျိုးရေးကောင်စီကအတည်ပြုခဲ့ပါတယ်။လိဗျားလေရင်ကိုပြန်ပေးဆွဲသူ2ယောက်ဟာမော်လ်တာနိုင်ငံမှာတစားကန်အားလုံးကိုလွှတ်ပေးခဲ့ပြီးတဲ့နောက်ရဲထံမှဖမ်းဆီးခံခဲ့ပါတယ်။ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုမနက်ပြောပြဖို့ရှိပါတယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြီးဒီကနေ့မနက်နားဆင်ကြရမယ့်သတင်းလွှာတွေထဲမှာအော်စတြေးလျနိုင်ငံခရစ်စမတ်ကာလလုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးတော့
We see around the world the global threat of terrorism. The truck attack in Berlin earlier this week.
Australia နိုင်ငံဝန်ကြီးချုပ် Malcolm Turnbull ပြောသွားတာပါ။ပြည်စုံကိုသတင်းတွေပြီးမှနားဆင်ရပါမယ်။ဒါ့အပြင်အမေရိကန်ပြည်ထောင်စုရောက်မြန်မာတွေခရစ်စမတ်ပွဲတော်ကျင်းပပုံကြောင်းစတာတွေအပြင်သောတာရှင်တွေကိုတေးသချင်းတစ်ပုဒ်နဲ့လည်းဖျော်ဖြေပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမန္တန္တချန်နဲ့ဒေါခင်မြွန်းသက်တို့ပြောပြပေးပါမယ်ရှင်။
ပါလက်စတိုင်းနယ်မြေမှာအစ္စရေးကအခြေချနေထိုင်နေတဲ့လူရဲပေါ်ရှုံချတဲ့ဆုံးဖြတ်ချက်တစ်ခုကိုကုလသမဂ္ဂလုံခြုံရေးကောင်စီကအတည်ပြုခဲ့ပြီးဗီတိုအာနာသုံးပယ်ချနေကြအမေရိကန်ပြည်ထောင်စုကတော့ဒီတစ်ချိန်မှာမူဝါဒအပြောင်းလဲတစ်ခုဖြစ်မဲမပေးဘဲနဲ့နေခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့မူဝါဒအပြောင်းလဲကြောင့်ဆုံးဖြတ်ချက်ချနိုင်ခဲ့တာဖြစ်ပြီး၈နှစ်တာကာလအတွင်းလုံခြုံရေးကောင်စီမှာပထမဦးဆုံးအကြိမ်အရှေ့အလယ်ပိုင်းကိစ္စကိုအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။လုံခြုံရေးကောင်စီရဲ့ဖွဲ့ဝင်15နိုင်ငံတွေက14နိုင်ငံကထောက်ခံပေးခဲ့ကြတဲ့ကြောင်းကြေညာလိုက်ချိန်မှာပဲလက်ခုပ်ဩဘာပေးခဲ့ကြတာဖြစ်ပါတယ်။လုံခြုံရေးကောင်စီဆုံးဖြတ်ချက်ထဲမှာတော့အရှေ့ဂျေရုဆလင်အပါအဝင်တင်ပိုက်ထားတဲ့ပါလက်စတိုင်းနယ်မြေမှာအခြေချနေထိုင်မှုအစီအစဉ်အားလုံးကိုချက်ချင်းအပြည့်အဝရပ်ဆိုင်ဖို့အစ္စရေးကိုတောင်းဆိုထားတာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာအစ္စရေးသံအမတ်ကြီးကတော့တိုက်ခတ်မဲတဲ့ဆုံးဖြတ်ချက်အဖြစ်ပြောဆိုလိုက်သလိုအရင်လိုပဲအမေရိကန်ရဲ့ထောက်ခံမှုရဖို့အစ္စရေးကမျှော်လင့်ခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်။Venezuela, Senegal, New Zealand နဲ့ Malaysia လေးနိုင်ငံရဲ့တောင်းဆိုမှုအရမဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ဒီလိုလှုပ်ဆောင်မှုကိုအီဂျစ်နိုင်ငံကအရင်ဆုံးအဆိုပြုခဲ့တာဖြစ်ပေမဲ့အီဂျစ်သမ္မတ Abdel Fattah el-Sisi နဲ့ American ရွေးကောက်ခံသမ္မတ Donald Trump တို့တယ်လီဖုန်းဆက်စကားပြောဆိုခဲ့ပြီးတဲ့နောက်မှာအီဂျစ်ကသူ့ရဲ့အဆိုပြုချက်ကိုရုပ်သိမ်းခဲ့တာဖြစ်ပါတယ
်။ IS စစ်တွေးကြောင်ဖွင့်နေဆက်နွှဲနေတဲ့MI သတင်းဌာနကတောက်ကြနေမှာဗီဒီယိုခွေတစ်ခွေထုတ်ပြန်လိုက်ပြီးအဲ့ဒီဗီဒီယိုထဲမှာဂျာမနီနိုင်ငံဘာလင်ကတနင်္လာနေ့ခရစ်စမတ်ဇေးတန်းကိုထရက်ကားနဲ့ဝင်တိုက်မှုမှာတန်တရာရှိသူဖြစ်တဲ့ Anis Emery ကဥရောပမှာတိုက်ခိုက်မှုတွေထပ်ပြီးလုပ်ဖို့တောင်းဆိုနေတဲ့ပုံကိုဖော်ပြထားပါတယ်အသက်24နှစ်ရွယ် Emery ကတော့တောက်ကြနေမနေ့အစောပိုင်းအီတလီနိုင်ငံမီလန်မြို့ကယထာဘူတာယုံတစ်ခုမှာပတ်တရားလှည့်နေတဲ့ရဲရဲပြစ်ခတ်မှုကြောင့်တေဆုံးသွားခဲ့ပြီးဖြစ်ပြီးသူ့ကိုဘသူတွေကအကူအညီပေးနေလဲဆိုတာကိုဖော်ထုတ်နိုင်မှုစ조사နေပါတယ်လို့ဂျာမနီဘိုးအစိုးရရှင်းနေချုပ်ပီတာဖရန့်ကတောက်ကြနေမှာပြောပါတယ်လူပေါင်း12ဦးတေဆုံးခဲ့ရပြီး56ဦးဒဏ်ရာရခဲ့တဲ့ခရစ်စမတ်ဇေးရန်တိုက်ခတ်မှုကိုတန်တရာရှိသူ Emery ကလှုပ်ဆောင်ခဲ့ကြောင်းသူ့ရဲ့လက်ဗိုလ်ယာတွေကလည်းအတည်ပြုနိုင်ခဲ့တယ်လို့ရှင်းနေချုပ်ကပြောပေမဲ့စုံစမ်းမှုတွေအများကြီးဆက်လုပ်ဖို့လိုနေသေးတယ်လို့ဆိုပါတယ်သူ့ကိုအကူအညီနေသူတွေနဲ့အကူအညီပေးနေတဲ့အဖွဲ့တွေရှိမရှိသူခုလိုတိုက်ခိုက်ဖို့လှုပ်တာတိုက်ခိုက်ဖို့ပြင်ဆင်လာနဲ့ထွက်ပြေးဖို့အတွက်အကူအညီတဲ့သူ့ရဲ့ယုံကြည်စိတ်ချရာသူရှိမရှိဒါတွေသိနိုင်ဖို့တိတ်ကိုအရေးကြီးတယ်လို့လည်းသတင်းတောက်တွေကပြောပါတယ်အမရိဟာတနင်္လာနေ့တိုက်ခိုက်မှုတွေအပြီးနိုင်ပိုင်းအတွက်မှာပဲဘလီဝုဒ်ကျောင်းကိုသွားခဲ့တာတွေ့ရပေမဲ့သူအဆွမ်းအောင်မဖြစ်ခင်ဒါမှမဟုတ်ဖြစ်သွားတဲ့နောက်ပိုင်းသူ့ရဲ့အခြေအနေတွေအထူးသဖြင့်ဘာသာရေးဆိုင်ရာခံယူချက်တွေကိုတော့မသိရသေးပါဘူး IS Islamic စစ်သွေးကြောအဖွဲ့ဝါဒဖြန့်သူတွေတောက်ကြနေမနေ့ကတင်ခဲ့တဲ့ဗီဒီယိုထဲမှာတော့အမရိဟာသူတို့ခေါင်းဆောင်အဘူဘေကာအယ်ဘဂဒါဒီကိုတစ္ဆာခံကြောင်းပြတဲ့ပုံကိုတွေ့ရပါတယ်ဗီဒီယိုထဲမှာသူကဘုံဖောက်ခွဲတဲ့မွတ်စလင်လှုပ်ရှားသူတွေကိုနှိမ်နင်းမှုအတွက်လက်စားချေတိုက်ခိုက်ချဖို့အတွက်တောင်းဆိုထားတာဖြစ်ပါတယ
်လေပြားလေရင်ဒစင်းကိုပြန်ပေးဆွဲခဲ့ကြသူ2ယောက်ဟာမော်လ်တာနိုင်ငံကိုလမ်းကြောင်းပြောင်းပြန်တန်းခဲ့ပြီးတော့လေရင်ပေါ်ပါလာတဲ့တစားကန်အားလုံးကိုလွှတ်ပေးခဲ့ပြီးတဲ့နောက်တောက်ကြနေကရဲတပ်ဖွဲ့ထံမှလက်နက်ချခဲ့တဲ့ကြောင်းမော်လ်တာဝန်ကြီးချုပ်ဂျိုးဆက်မတ်စကတ်ကပြောဆိုခဲ့ပါတယ်။လေရင်ပြန်ပေးဆွဲသူဟာအဖမ်းမခံခင်နောက်ဆုံးကြံနေတဲ့လေရင်အမှုရမ်းတွေကိုပြန်လွှတ်ပေးခဲ့တယ်လို့ဝန်ကြီးချုပ်မတ်စကတ်က Twitter, Internet ဆာမျက်နှာပေါ်မှာဇက်တိုက်ရေးသားပြောဆိုခဲ့တာဖြစ်ပါတယ်။အစပိုင်းမှာတော့လေရင်ပြန်ပေးဆွဲသမားတွေကတစားကန်တွေကိုနှစ်တုပ်ခွဲလွှတ်ပေးခဲ့ပြီးတော့လေရင်ပေါ်မှာပါလာတဲ့အမျိုးသမီးတွေနဲ့ကလေးတွေကိုအရင်လွှတ်ပေးခဲ့တာပါ။လေရင်ပေါ်မှာလက်ပြပုံတစ်လုံးနဲ့ပစ္စတိုတနက်နှစ်လက်ကိုတွေ့ရှိခဲ့တယ်လို့ရဲတပ်ဖွဲ့ကပြောဆိုခဲ့ပေမဲ့ကနဦးစုံစမ်းစစ်ဆေးမှုတွေအရလက်နက်တွေဟာအတုတွေဖြစ်နေတယ်လို့လည်းနောက်ပိုင်းမှာဝန်ကြီးချုပ်မတ်စကတ်ကTwitter ကနေပြောဆိုခဲ့ပါတယ်လေရင်ပြန်ပေးဆွဲမှုအဆုံးသက်ချိန်ပြုတ်လုခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းပြန်ပေးဆွဲသမားတွေကိုဖမ်းဆီးထားပြီးစစ်ဆေးမေးမြန်းမှုတွေဆက်လုပ်နေတယ်လို့ဝန်ကြီးချုပ်ကပြောပါတယ်အဖြစ်အပျက်တွေကိုသိရှိနိုင်ဖို့လေရင်အမှုထမ်းတွေနဲ့ခရီးသည်တွေကိုလည်းမေးမြန်းခဲ့ကြောင်းနိုင်ရနေငယ်စစ်ဆေးမေးမြန်းမှုတွေလုပ်ပြီးသွားရင်တော့လေပြအစိုးရပိုင်းလေချောင်းလိုင်းနဲ့ခရီးသည်တွေနဲ့လေရင်အမှုထမ်းတွေကိုလေပြနိုင်ငံစီပြန်လည်ပို့ဆောင်ပေးဖို့စီစဉ်ထားကြောင်းလည်းဝန်ကြီးချုပ်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်
American and nuclear ceasefire ဆောင်နိုင်မှုတိုးချဲ့ဖို့အတွက်အရွေးကောက်ခံသမ္မတ Donald Trump ကတောင်းဆိုလိုက်ပြီးဒါက American ကာဝေးစီစဉ်တွေမှာ nuclear လက်နက်အခန်းကဏ္ဍကိုရှော့ချဖို့အတွက်ဆယ်စုနှစ်ပေါင်းများစွာစ조사ခဲ့မှုကိုပြောင်းပြစ်ဖို့အတွက်အချက်ပြတာဖြစ်နိုင်တယ်လို့ပါမှတ်ချက်ပေးထားတာပါ။ကမ္ဘာမှာ nuclear လက်နက်နဲ့ပတ်သက်ပြီးရှိမှဖြစ်မယ်လို့ခံယူလာချိန်မျိုးမှာ American ပြည်ထောင်စုဟာ nuclear ceasefire ဆောင်နိုင်မှုကိုခိုင်မာအောင်နဲ့တိုးချဲ့ဖို့အကြီးအကျယ်လှုပ်ဆောင်အောင်မှာဖြစ်ကြောင်းကျတဲ့ပရင်းနေနေလေဘန်က Trump ကသူ့ရဲ့ Twitter ဆာမျက်နှာမှာဖော်ပြတာပါ။ဒါပေမဲ့ Trump ကိုယ်တိုင်ကဘာမှအရှင်းပြတာမျိုးမရှိပဲနိုင်ငံရဲ့နျူကလ িয়ার ဆွမ်းရည်ဆောင်ရည်ရန်တိုးမြင့်မှုနဲ့ပတ်သက်ပြီးခုလိုရွေးကောက်ခံသမ္မတရဲ့ထူးခြားတဲ့ညင်ညာချက်တွေသူ့ရဲ့အစိုးရတဲ့အဖွဲ့ဝင်ရွေးချယ်ရေးအဖွဲ့ကလည်းဆက်ရှင်းဖို့ခြံထားတာလည်းဖြစ်ပါတယ်။ဒီရွေးချယ်ရေးအဖွဲ့ပြောခွင့်ရဂျေဆန်မလာကတော့ဒီနျူကလ িয়ার လက်နက်တွေကိုအကြမ်းဖက်သမားတွေရဲ့အနေနဲ့ပေးနိုင်တဲ့ကမ္ဘာခေါင်းဆောင်တွေလက်ထဲမရောက်အောင်တားဖို့အတွက် Trump ကဆိုလိုတာလို့ပြောပါတယ်။ရုရှားသမ္မတဗလာဒီယာမီပူတင်ကတော့ American ရဲ့နျူကလ িয়ার ဆွမ်းရည်ခိုင်မအောင်Trump လုံးမယ်လို့ပြောတာခုမှမဟုတ်ပဲသူ့ရဲ့မဲဆွယ်ဘောတခြားလုံးပြောနေတာမို့ဒါဟာဘာမှမထူးဆန်းဘူးလို့သူ့ရဲ့နှစ်ချုပ်သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ
် View American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ငံဝတ်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေစနေနေ့မနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြေညာနေပါတယ်ရှင်တနိုင်ငံလုံးတိုင်းတာနယ်ပြစ်ခတ်ရစရေးသဘောတူညီချက် NCA ကိုလက်မှတ်ရေးထိုးထားတဲ့ဒေသတွေမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ဖို့အတွက်အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်တနင်္သာရီတိုင်းဒေသကြီးအစိုးရနဲ့ KNU ကရင်မျိုးသားစည်းရုံးကကိုယ်စားလှယ်တွေဒီဇင်ဘာလ23ရက်တောက်ကြနေ့ကရန်ကုန်မှာတွေ့ဆုံခဲ့ကြပါတယ်။ဒီတွေ့ဆုံမှုမတိုင်ခင်ဒီဇင်ဘာလ21ရက်နေ့ကလည်းငြိမ်းချမ်းရေးကော်မရှင်နဲ့ကရင်ပြည်နယ်အစိုးရအဖွဲ့အပြင် KNU ကိုယ်စားလှယ်တွေဟာကရင်ပြည်နယ်ဖမ်းအမျိုးမှာတွေ့ဆုံခဲ့ပြီးတော့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ဖို့အတွက်ဆွေးနွေးခဲ့ပါတယ်။2019 February လမှာကျင်းပဖို့စီစဉ်ထားတဲ့ဒုတိယပင်လုံညီလာခံမတိုင်ခင်မှာ NCA ကိုလက်မှတ်ရေးထိုးထားပြီးသားတိုင်းရင်းသားနယ်မြေတွေမှာဒေသအလိုက်မျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ဖို့အစိုးရကကြိုးပမ်းနေတာပါ။ဒါကြောင့်တောက်ကြနေကတွဲဆုံမှုအတွင်းတက်ဖို့ဆွေးနွေးကြတာဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာသမရဦးသိန်းစိန်ရဲ့သားအစိုးရတက်လာခြင်းကစလို့ပြည်ရင်းစစ်ရဆိုင်ပြီးငញ្ញဲရဖို့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးလာခဲ့တာဖြစ်ပါတယ်။တိုင်းဒေသလက်နက်ကိုင်အဖွဲ့တော်တော်များများပါဝင်တဲ့ UNFC ညညတော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်တချို့ကတော့ NCA ကိုလက်မှတ်ရေးထိုးထားပြီးဖြစ်ပါတယ်။မကြသေးခင်ရပိုင်းထိရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တို့မှာအစိုးရတပ်တွေနဲ့တိုက်ပွဲဖြစ်ပွားနေစေ UNFC အဖွဲ့ဝင်မြောက်ပိုင်းမဟာမိတ်အဖွဲ့ကတော့ဒီ NCA ကိုလက်မှတ်ရေးထိုးမထားပါဘူး။မြောက်ပိုင်းမဟာမိတ်အဖွဲ့ထဲမှာ KIA ကိုကန်တပ်ဖွဲ့TNLA တအောင်ပလောင်တပ်ဖွဲ့နဲ့ AA ရခိုင်တပ်ဖွဲ့တို့ပါဝင်ကြပါတယ်။ငញ្ញဲရဲ့ကော်မရှင်ကတော့မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့နှစ်ဖက်တွဲဆုံဆွေးနွေးဖို့ဒီလာထဲမှာကန့်လန့်ထားပြီးတော့တွဲဆုံမှုမှာ UWSA ဝါတပ်ဖွဲ့ကတပ်သေးအဖြစ်ပါဝင်နိုင်ဖို့အဆိုပြုထားပါတယ်။ဒီဇင်ဘာလ22ရက်ကြာတာပတင်းနေ့ကတော့ UNFC နဲ့ UWSA ဝါတပ်ဖွဲ့တို့ပန်ဆက်မျိုးမှာတွဲဆုံခဲ့ကြတယ်လို့လည်းသိရပါတယ်။ NRPC ရဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့ငញ្ញဲရဲ့ဗဟုဌာနဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကတော့လက်နက်ကိုင်ပြစ်ပခတွေအ мян ဆုံးချုပ်ငင်းရေး NCA မှာပါဝင်လက်မှတ်ရေးထိုးကြဖို့တိုက်တွန်းထားပါတယ
်ကွန်ပျူတာကနေအယောင်းဝယ်လုပ်နိုင်တဲ့တရုတ်နိုင်ငံရဲ့လူသုံးများတဲ့ e-commerce website တစ်ခုဖြစ်တဲ့ Taobao ကို American ကုန်သွယ်ရေးကိုယ်စားလှယ် အဖွဲ့စီမင်းစီကံထိန်းချုပ်ရေးအဖွဲ့ကအမဲဆင်းမှာတင်သွင်းလိုက်ပါပြီ။ပစ္စည်းတို့ရောင်းတာနဲ့ညာနာမူပိုင်ခွင့်ဆိုင်ရာစီမင်းစီကံတွေချိုးဖောက်မှုရှိတဲ့နာမည်ဆိုးနဲ့ကြော်ကြတဲ့ဈေးကွက်ဖြစ်နေတဲ့ပြုတ်ဈေးကွက်10ခုကိုဗုဒ္ဓဟူးနေ့ကတတ်မှတ်ထည့်သွင်းလိုက်တာဖြစ်ပြီးဒီထဲမှာအဲ့ဒီ website ပါဝင်နေတာပါအခုလိုလှုပ်ဆောင်မှုအတွက်တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကမကျေနပ်ကြောင်းပြောကြလိုက်ပြီးကုန်သွင်းဆိုင်ရာပြဿနာတွေဟာနှိမ့်နိုင်မှုနဲ့ဖြေရှင်းတင်တယ်လို့ပြောပါတယ်ဒါပေမဲ့တရုတ်အစိုးရဟာသူ့နိုင်ငံထဲမှာညာနာမူပိုင်ခွင့်ဆိုင်ရာချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ပွားနေတဲ့အတွက်ငွေကြေးဆိုင်ရာအရာပြစ်ဒဏ်ချတာတွေရောပြင်းပြင်းထန်ထန်လုပ်ပြီးတိုက်ဖြတ်ဖို့အတွက်အစိုးရကပိုလှုပ်တင်တယ်လို့တရုတ်နိုင်ငံကလေ့လာသူတချို့ကပြောပါတယ်တရုတ်နိုင်ငံဘေကျင်းဆက်မှုတက္ကသိုလ်ကပမုခကတော့အတုပလှုပ်တာနဲ့ပတ်သက်ပြီးအရေးယူတဲ့အစိုးရရဲ့ဥပဒေတွေဟာတိတ်ပြီးမပြင်းထန်တဲ့အတွက်ဆက်မှုလုပ်ငန်းရှင်တွေဟာကုန်ကျစရိတ်ချွေတာပြီးအမျက်ဆုံးပိုရအောင်လုပ်ကြတာမို့ပစ္စည်းတွေလုပ်ငန်းဟာပိုပြီးတွင်ကျင်နေတာလို့ပြောပါတယ
်ရုရှား၊အီရန်၊တူရကီနဲ့ဆီးရီးယား၄နိုင်ငံတို့ဟာဆီးရီးယားပြည်ပခန့်ဖြည့်ရှင်ရေးကဇက်စတန်နိုင်ငံအစတနာမြို့တော်မှာညဉ့်ညိုင်းဆွေးနွေးပွဲတွေကျင်းပဖို့သဘောတူခဲ့ကြတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကတောက်ကြနေမှာပြောဆိုလိုက်ပါတယ်နှစ်ကုန်ပိုင်းမှာပြုလုပ်နေကြနှစ်ပတ်လည်သတင်းစာရှင်းလင်းပွဲအတွင်ပြောကြရမှာသမရပူတင်ကစစ်တမ်းတင်အလက်ပုမျိုးကနေအရက်သားတွေကိုမကြသေးခင်ကဘေးလွရာပြောင်းရွှေ့ပေးမှုအစီအစဉ်ဟာခေတ်သစ်ကဘာမှာအကြီးမားဆုံးနိုင်ငံတကာလူသားချင်းစာနာမှုလုပ်ငန်းကြီးဖြစ်ခဲ့ပြီးတော့ဒါရီဟာရုရှား၊တူရကီနဲ့အီရန်တို့ရဲ့တက်တက်ကြွကြွပါဝင်မှုနဲ့ဆီးရီးယားသမရအာဆက်ရဲ့စည်ရင်းစေတနာနဲ့ဆောင်ရွက်မှုတွေမရှိဘဲဖြစ်လာမှာမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်ဆီးရီးယားအတွက်နောက်ထပ်တဆင့်ကတော့တနိုင်ငံလုံးပြစ်ခတ်ရစေးဖြစ်တယ်လို့လည်းရုရှားသမ္မတပူတင်ကပြောဆိုခဲ့ပါတယ်။အစတနာမျိုးတော်မှာညဉ့်ညိုင်းဆွေးနွေးပွဲတွေကိုဇန်နဝါရီလထဲမှာကျင်းပဖို့မျှော်လင့်ထားပါတယ်။
American ပြည်ထောင်စု Ohio ပြည်နယ် Columbus မြို့ကတရိတ်ဆန်ဥယျာဉ်မှာကမ္ဘာပေါ်ကအသက်အကြီးဆုံး Gorilla လူဝင်မာကြီးရဲ့အသက်60ပြည့်မွေးနေ့ပွဲကိုခံခံနာနာကျင်းပခဲ့ပါတယ်။လူဝင်မာကြီးကိုလိုရဲ့မွေးနေ့ပွဲအတွက်ပေးပို့ကြတဲ့လက်ဆောင်ပစ္စည်းတွေနဲ့အခမ်းအနားကိုလှလှပပပြင်ဆင်ပြီးမွေးနေ့ကိတ်ကတော့သူနှစ်သက်တဲ့ပန်းသီးတွေခင်းကျင်သီးတွေနဲ့လှုပ်ထားတာဖြစ်ပါတယ်။ကိုလိုဟာ American အနောက်လယ်ပိုင်းဒေသမှာရှိတဲ့ Columbus တရိတ်ဆန်ဥယျာဉ်မှာပထမဆုံးမွေးဖွားလာသူဖြစ်ပြီးသူဟာမွေးကလေးကနာမည်ကြီးခဲ့တာဖြစ်ပါတယ်။
နောက်ဆုံးရသတင်းတွေကိုမနက်တာ Channel ဒေါက်ခင်မျိုးသက်တို့ကြီးညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။အရင်ဆုံးတော့ Australia နိုင်ငံ Christmas ကာလလုံခြုံရေးအခြေအနေနဲ့စပါမယ်ရှင်။ Australia နိုင်ငံ Melbourne မြို့ကအထင်ကရနေရာတွေပေါ် Christmas နေ့မှာတိုက်ခိုက်ဖို့စီစဉ်နေသူလို့ဆိုသူတွေကိုရဲတပ်ဖွဲ့ကလက်ဦးမှုယူပြီးဖမ်းဆီးခဲ့ပါတယ်။ဒါပေမဲ့နိုင်ငံမှာအကြမ်းဖက်တိုက်ခိုက်ရန် NDA အဆင့်ကိုဖြစ်နိုင်တဲ့အဝါရောင်အဆင့်မှာသတ်မှတ်ထားဆဲဖြစ်ပါတယ်။မဲဘုံမြို့အပြင်ဆီနီလိုမြို့ကြီးတွေမှာလည်းခရစ်စမတ်ကာလလုံခြုံရေးကိုတိုးမြင့်ထားပါတယ်။ဆီနီမြို့ကဖီလ်မတ်ဆာပေးပို့တဲ့သတင်းနဲ့အတူမတ်ဆုမြမွန်ကစူးစီးတင်ပြထားပါတယ်ရှင်
။ Australia နိုင်ငံ Victoria ပြည်နယ် Melbourne မြို့မှာ Christmas နေ့ကျရင်အကြီးအကျယ်တိုက်ခိုက်မှုကြီးလှုပ်ဖို့ပြင်ဆင်နေကြသူလို့ဆိုသူတွေကိုတောက်ကြနေအစောပိုင်းက Melbourne မြို့ရပ်ကွက်တစ်ခုထဲမှာရဲတွေကဝင်ရောက်စီးနင်းဖမ်းဆီးခဲ့ပါတယ်။ဖမ်းဆီးခဲ့သူ၄ယောက်ဟာအသက်20ဝန်းကျင် Australia နိုင်ငံမှာမွေးဖွားကြတဲ့ Lebanon လူမျိုးတွေဖြစ်ပြီးတော့နောက်တစ်ယောက်ကတော့ Egypt နယ်ပွား Australia နိုင်ငံသားဖြစ်ပါတယ်။စီးနင်းရှာဖွေမှုအတွင်းဖမ်းမိတဲ့အမျိုးသမီးတစ်ယောက်နဲ့အမျိုးသားတစ်ယောက်တို့ကိုနောက်ပိုင်းမှာဆွဲချက်မတင်ဘဲပြန်လွှတ်ပေးခဲ့ပါတယ်။ရဲတပ်ဖွဲ့အပြောအရသူတို့ဟာ IS စစ်သွေးကြွတွေကိုအားကျပြီးတိုက်ခိုက်မှုလုပ်ဖို့စီစဉ်နေကြတာဖြစ်ပါတယ်။အိမ်လုံဖောက်ခွဲရေးလက်နက်တွေလုပ်ရမှာသုံးတဲ့ပစ္စည်းတွေကိုသိမ်းဆည်းရမိတယ်လို့စုံစမ်းစစ်ဆေးရေးမှုတွေကပြောပါတယ်။ဩစတြေးလျနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ Melbourne မြို့ရဲက St Paul's Cathedral ဘုရားရှိခိုးကျောင်း Flinders Street ဘုရားယုံကြီးတွေအပါအဝင်အထင်ကရနေရာတွေကိုတိုက်ခိုက်ဖို့စီစဉ်နေကြတာလို့ဆိုပါတယ် Victoria ပြည်နယ်အုပ်ချုပ်ရေးမှူး Daniel Andrews ကတော့မကောင်းဆိုးဝါးလုပ်ရလို့ဖော်ပြပြောဆိုခဲ့ပါတယ်နိုင်ငံထဲမှာအကြမ်းဖက်တိုက်ခိုက်ဖို့စီစဉ်မှုကိုကြိုတင်ကာကွယ်နိုင်ခဲ့တယ်လို့ဝန်ကြီးချုပ် Malcolm Turnbull ကပြောပါတယ်။အခုဆိုရင်နိုင်ငံတကာမှအစွန်းရောက်တွေရဲ့အန္တရာယ်ပိုများလာနေတယ်လို့လည်းသူကပြောခဲ့ပါတယ်
။ We see around the world the global threat of terrorism. The truck attack in Berlin earlier this week and similar attacks, terrorist attacks.
ကမ္ဘာတဝန်းမှာအကြမ်းဖက်မှုအန္တရာယ်တွေကိုတွေ့မြင်နေရပါတယ်။ဒီတိမတ်အစောပိုင်းကပဲ Berlin မြို့မှာ lorry ကားနဲ့တိုက်ခိုက်မှုဖြစ်ခဲ့တယ်။ Nigeria, Yemen, Turkey, Somalia, Egypt နဲ့ဂျော်ဒန်နိုင်ငံတွေအပါအဝင်နေရာအများအပြားမှာအလားတူအကြမ်းဖက်တိုက်ခိုက်မှုတွေရှိခဲ့ပါတယ်။ Islamist အစွမ်းရောက်ဝါဒီတွေရဲ့အန္တရာယ်ဟာကျွန်တော်အားလုံးပေါ်ဆဲအောင်နေတဲ့စိန်ခေါ်မှုဖြစ်ပါတယ်။ဒါပေမဲ့အကြမ်းဖက်သမားတွေကြောင့်တော့ကျွန်တော်ကြောက်နေရမလိုပါဘူး
။ Victoria ပြည်နယ်ရဲတပ်ဖွဲ့ Australia ပြည်ထောင်စုရဲတပ်ဖွဲ့နဲ့လုံခြုံရေးဌာနတွေရဲ့စုံစမ်းထောက်လှမ်းမှုတွေလုပ်ခဲ့ပြီးတော့ခုလိုအဖမ်းအစည်းတွေကိုလုပ်ခဲ့တာပါ။ ဒီဇင်ဘာ26ရက်နေ့ကျရင်ပြည်သက်တသိန်းလောက်လာမယ်လို့မျှော်လင့်ထားတဲ့ဩစတြေးလျနဲ့ပါကစ္စတန်နိုင်ငံကြားခရစ်ကက်ကစားပွဲကျင်းပမယ့်အာကစားကွင်းကြီးအပါအဝင်မဲလ်ဘန်မြို့ရဲကအထင်ကရနေရာတွေမှာလုံခြုံရေးကိုတိုးမြင့်ထားပါတယ်။ဩစတြေးလျတနိုင်ငံလုံးရဲ့လုံခြုံရေးအဆင့်ကိုလည်းအကြမ်းဖက်တိုက်ခိုက်ရန်ဖြစ်နိုင်တဲ့အဝါရောင်အဆင့်မှာဆက်လက်ထားရှိပါတယ်။အခုလိုအချိန်မျိုးမှာဩစတြေးလျကိုအလဲရောက်နေတဲ့မတ်တင်ဂီလင်းကသူမြင်တွေ့နေရတဲ့အခြေအနေကိုမဲလ်ဘန်မြို့ကနေအခုလိုပြောပြပါတယ
်။ဆက်စားခြင်းကတော့မရတော့ဖမ်းမိရဲ့ပါညာဆိုတဲ့လည်းတော့ကြောက်သွားပါတော့။ဒါပေမဲ့လည်းဒီမှာမြို့ထဲမှာသွားလာနေတဲ့ခါကျတော့ဒီကမြို့ခံတွေရောဒီတူရစ်တွေရောသူတို့ကတိတ်အဲ့ဒါကိုလေဟိုဖမ်းမိသွားတယ်ဆိုတဲ့ခါကျတော့တိတ်ပြီးတော့လည်းဟိုမဖြစ်တော့ concern ရှိပုံမရောက်။ဒါပေမဲ့သွားလာလှုပ်ရှားနေကြတာပဲ။သူကကိုယ်လည်းနည်းနည်းတော့အံ့ဩတာပေါ့နော်။ဒါပေမဲ့မနေ့က museum သွားတဲ့ခါမှာတော့ဟိုရဲရဲတွေတွေ့ရပေါ့နော်။ရဲနေရာ၃ယောက်လောက်တွေ့ရဲ။အခုဆိုလို့ရှိရင်လည်းရဲကားတွေသွားနေရပေါ့နော်။သူတို့ပတ်တည်အောင်လဲတဲ့သဘောသူတို့ကတော့ကိုယ်ကိုအလုပ်ကိုလုပ်ပုံရပါတယ်သူတို့ပြောမလဲဟိုလိုလေးလူလေးကိုအရင်ဟိုစိတ်နောက်ရှက်ဖြစ်ရလောက်တဲ့ထိသူတို့သွားလာပြီးတော့နှုတ်ရှားပြီးအဲ့လိုမျိုးစစ်စီးနေတာကိုမတွေ့ရဘူးဒါပေမဲ့သူတို့ရှိရောရှိနေပေါ့နော်ဥမာရက်နေတာမျိုးကားနဲ့တဲ့နေတာမျိုးအဲ့လိုမျိုးတွေတော့ရှိအဲ့တော့သူတို့ရကြီးရောစီဆောင်ကြည့်နေတဲ့သဘောလေးကိုတော့တွေ့ရတယ်ပေါ့နော်အဲ့တော့သူတို့ဟိုမိလဲပြီးရဒီမဖြစ်ခင်မှာလဲသူတို့ကာကွယ်နိုင်တယ်ဆိုတဲ့ခါကျတော့သူတို့ရဲ့အလုပ်လုပ်ပုံလုပ်ပြီးတော့ဟိုဟာဘယ်လိုပြောမလဲယုံကြည်မိရပေါ့နော်စိတ်ထားဖြစ်တဲ့ချက်သူတို့ရဲ့ CODG ကဒီတားကနေဟိုအေးစီစီပဲသွားလာနေကြတယ်ကိုတွက်ကောင်နဲ့စမ်းတာပေါ့ကိုကတော့ကြောက်တာဟုတ်ရုပ်တရက်ဆိုတော့လေ
အခုလိုမျိုးမဲလ်ဘန်မြို့ထဲမှာလုံခြုံရေးတွေကိုတိုးမြင့်ထားသလိုစစ်ဒနီမြို့ကြီးမှာလည်းလုံခြုံရေးအတွက်လုံလောက်တဲ့ဆောင်ရွက်မှုတွေလုပ်ထားတယ်လို့ New South Wales ပြည်နယ်ရဲတပ်ဖွဲ့ကပြောပါတယ်တစုံတရာတိုက်ခိုက်နိုင်တဲ့အန္တရာယ်ရှိတယ်ဆိုတဲ့သတင်းမျိုးမရပေမဲ့အခုလို Christmas နဲ့နှစ်သက်ကူပွဲတော်ကာလမှာအများပြည်သူတွေဘေးကင်းစေဖို့လုံခြုံရေးအစီအစဉ်တွေလုပ်ထားတယ်လို့ရဲကပြောပါတယ်ရှင်
မဆူမြမွန်စူးစီတင်ပြခဲ့တာပါရှင်အခုဆက်လက်ပြီးတော့အမေရိကန်ပြည်ထောင်စုရောက်မြန်မာတွေခရစ်စမတ်ပွဲဘလို့ကျင်းပကြတယ်လဲဆိုတာကိုတင်ပြပေးပါမယ်ခရီးယန်ဘာသာဝင်တွေအတွက်ဘာသာရေးအထွတ်အမြတ်ဖြစ်တဲ့ခရစ်စမတ်နေ့မှာအမိမြင်ငြိမ်းချမ်းရေးရဖို့စုမုံကောင်းတောင်းပေးမယ်လို့အမေရိကန်ပြည်ထောင်စုရောက်ခရီးယန်ဘာသာဝင်တွေကပြောပါတယ်အမေရိကန်မှာရောက်နေတဲ့မြန်မာနိုင်ငံကခရီးယန်ဘာသာဝင်တွေစုစည်းပြီးခရစ်စမတ်ပွဲတော်တွေဘလို့ဆင်နွှဲကြတယ်လဲဆိုတာကိုမိုက်အင်ဂျင်နိုင်ကဆက်ပြီးပြောပြပါမယ်ရှင်
ယေရှုခရစ်တော်ဖွားမြင်တဲ့ဒီဇင်ဘာလ25ရက်နေ့ကိုခရစ်စမတ်နေ့အဖြစ်သတ်မှတ်ပြီးတော့ခရစ်ယာန်ဘာသာဝင်တွေကဘာသာရေးဆုတောင်းပွဲတွေအလှူတန်းပွဲတွေကျင်းပကြလေရှိပါတယ်။ဆောင်းရာသီခရစ်စမတ်ကာလရောက်ချိန်မှာအားလည်ရဲ့အဖြစ်အစိုးရရုံးတွေနဲ့ကျောင်းတွေကိုရက်ရှည်ပိတ်ထားပါတယ်။အခုလိုခရစ်စမတ်ကာလအမေရိကန်ပြည်ထောင်စုမှာအစဉ်လာမပြတ်ဆင်နွှဲကြတဲ့ဒလေကိုတော့နယူးယောက်မြို့မှာနေထိုင်တဲ့နော်ယင်မုံမြင့်ကအခုလိုပြောပြပါတယ်။
ဒီလိုမျိုး Christmas အချိန်မှာဆိုရင်ကျမတို့အလုပ်ကလည်းသူတို့ပိတ်ပေးတယ်လေ Christmas ဆိုရင်မိသားစုတွေအတူတူဖြစ်အောင်ဆိုတော့ပိတ်ပေးတယ်ဆိုတော့ဟိုမိသားစုဟိုတစ်နှစ်ကိုပေါ့နော်တမိသားစုစီကိုအဲ့လိုမျိုးတွားပြီးတော့ဟိုဒီတစ်နှစ်မှာဒီမိသားစုအိမ်မှာပွဲလုပ်တယ်ဆိုရင်နောက်တစ်နှစ်မှာနောက်မိသားစုအိမ်ပေါ့နော်အဲ့လိုမျိုးတွားပြီးတော့အဲ့လိုမျိုးမြန်မာတွေစုပြီးတော့ပေါ့နော်ပွဲလုပ်ကြတယ်အဲ့လိုမြန်မာတွေစုတဲ့အခါကျရင်လည်းဟိုတနေရာနေပြီးတော့ဟိုသူတို့ပြင်းနေယူလာတယ်ပြီးတော့သူတို့ပစ္စည်းလက်ဆောင်လေးတွေယူလာတယ်ကိုဖိတ်တဲ့အိမ်ကလည်းလာမဲ့လူတွေကိုပေးဖို့ဆိုလက်ဆောင်လေးတွေပြင်ဆင်ထားကြတယ်အဲ့လိုမျိုးပေါ့ဒါပေမဲ့ဒီပွဲတွေမဆခင်တော့သူတို့ဖျားเจ้าသွားတယ်ပေါ့နော်ဖျားเจ้าမှလည်းဆင်းရဲတဲ့သူတွေဟိုပစ္စည်းမတက်နိုင်တဲ့သူတွေကိုလက်ဆောင်ပေးလို့ရအောင် Christmas tree လေးတွေမှာအဲ့လိုနံပါတ်လေးနဲ့ချိတ်ထားကိုပေးတဲ့သူဆိုရင်ရှင်းရယ်ကိုပေးလို့ရတယ်ပေါ့နော်ပြီးတော့ဟိုအလုပ်ထဲမှာဆိုရင်လည်းဒါတို့တယောက်နဲ့တယောက်ပစ္စည်းလဲပြီးတော့အဲ့လိုမျိုးပေါ့နော်ကိုဒီပါမန့်နဲ့ကိုဒီပါမန့်အဲ့လိုမျိုးတွေလောက်ကြတာရှိတယ်
။ San Francisco မြို့ကမြန်မာခရစ်ယာန်ဘာသာဝင်တွေကလည်း Christmas နေ့ပွဲတော်အထိမ့်မဲ့ကျင်းပဖို့စီစဉ်နေကြတာပါ။ First Burmese Baptist အသင်းတော်ကမက်ဆန်နာရွှေကတော့ Christmas အကြိုနေ့နဲ့ Christmas နေ့မှာကျင်းပမဲ့အစီအစဉ်တွေကိုအခုလိုပြောပြပါတယ
်။ Christmas နေ့မရောက်ခင်မှာတော့ဟိုဟာပေါ့ Caroling ဆိုတာချင်းသွားဆိုကြတာပေါ့နော်။အတင်းတော်ရဲ့ member အိမ်နေမှာပေါ့နော်ခရစ်တော်မွေးဖွားတဲ့အကြောင်းကိုကြိုဆိုတဲ့အနေနဲ့တချင်းလိုက်ဆိုရဲပေါ့နော်ပြီးတဲ့ခါကျတော့လက်ဆောင်လေးပေးကြတယ်ပေါ့နော်ပြီးတော့ Christmas နေ့မှာကျတော့ကျတော်တို့ကကလေးတွေအတွက် Christmas program ပြီးတဲ့ခါကျတော့ညနေပိုင်းအချိန်မှာကျတော့ candlelight service ဆိုတာရှိတယ် usually ကတော့ candlelight service က Christmas နေ့မှာကျမှလုပ်တယ်လေဒါပေမဲ့ဒီနှစ်ကကျတော့ Christmas နေ့ကတနင်္ဂနွေနေ့နဲ့ကြတဲ့ခါကျတော့ကျတော်တို့ကမနက်ပိုင်းမှာကျတော့ဒီဟိုအင်္ဂလိပ်စကားပြောစီစဉ်တဲ့ဟိုChristmas program ကိုလုပ်ပြီးတော့နေ့ကင်းပိုင်းမှာကျမြန်မာစကားပြောဟို worship service ပေါ့နော်ညနေပိုင်းမှာအဲ့ candlelight service program ကိုလုပ်မယ်ပေါ့နော်ဆိုတဲ့အခါကျတော့အဲ့ candlelight service ကတော့ဒီအဓိကပေါ့နော်ဆိုတဲ့အခါအဲ့မှာအဲ့ချိန်မှာကျတို့အသက်အရွယ်ကြီးတဲ့လူတွေကိုလက်ဆောင်ပေးဖို့အစီအစဉ်လည်းရှိတယ်ပေါ့နော်
မိသားစုတွေမိတ်ဆွေတငယ်ချင်းတွေစုဝေးပြီးတော့ပျော်စရာပွဲတော်တွေဆင်နွှဲနေကြတဲ့အချိန်မှာပြည်ရင်းစစ်ဖြစ်နေတဲ့အမိမြေကချင်ပြည်နယ်မှာအ мян ဆုံးငင်းငင်းရေးရဖို့စုမုံကောင်းတောင်းကြောင်းအမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်မှာနေထိုင်တဲ့ကချင်တိုင်းရင်းသူဒွဲလင်ကပြောပါရယ
် Christmas the Korean father when they တော့အရင်အရေးကြီးတဲ့အထူးမြတ်ပွဲတော်တစ်ခုလည်းဖြစ်တယ်ပေါ့နော်ကချင်မှာဆိုလို့ရှိရင်လူဦးရေ99ရာခိုင်နှုန်းကခရီးရန်ဖြစ်နေတော့ဒီဒီတွင်းမှာဆိုလို့ရှိရင်တော့နေရတကာမြို့ကြီးမှာရောတော်တော်ရွာကအစပေါ့အကောင်လုံးမှာဒီ Christmas party ကိုဆင်နွှဲတဲ့ခါလာဖြစ်တယ်။ဒါမဲ့အခုချင်ပြည်နယ်ဒီနဲ့ဒီရှမ်းပြည်နယ်မြောက်ပိုင်းဒေသဒီမှာစစ်တပ်ကဒီထိုးစစ်ဆင်တိုက်ပွဲတွေဖြစ်နေတဲ့ခါကျတော့ပြည်နယ်ရဲ့စိတ်ထဲမှာဘယ်ချိန်မှမဘလို့ဖြစ်မလဲတိုက်ပွဲဘယ်ချိန်ဖြစ်မလဲဆိုမှစိုးရင်ပုံပန်းမှChristmas ပွဲကိုဆင်နွှဲနေရတဲ့အချိန်ဖြစ်နေတယ်။ဆိုတော့ကျမတို့အနေနဲ့လည်းဒီမှာရောက်နေတယ်ဆိုပေမဲ့လည်းအမြင်ဆန်းစံသပြုတင်တာကဘာပဲဖြစ်ကြောဒီလိုမျိုးအရန်အထွတ်မြတ်ဖြစ်တဲ့ပွဲတော်ကိုတော့စိတ် ပူပင်မှုမရှိဘဲနဲ့ပျော်ရွှင်စွာဆင်နွှဲနေကြပါစေလို့ကျမဆုတောင်းပါတယ
်။မြန်မာနိုင်ငံနဲ့အဝေးမှာရောက်နေကြပြီမဲ့လေ Christmas အချိန်မှာအမေရိကန်ရောက်မြန်မာခရီးယာန်တွေစုဝေးကြပြီးတော့အခုလိုအထိတ်မဲ့ပွဲတွေကျင်းပကြမြန်မာနိုင်ငံအေးချမ်းဖို့ဆူတောင်းမေတ္တာပို့တာပွဲတွေကျင်းပနေကြတာလည်းဖြစ်ပါရဲ့ရှင်
။မိုင်းအင်ဂျင်နိုင်တင်ပြခဲ့တာဖြစ်ပါရဲ့ရှင်။အခုတော့မြန်မာနိုင်ငံဘိန်းထုတ်လုပ်မှုပြဿနာဘက်ကိုကြီးကြရအောင်ပါ။ကမ္ဘာပေါ်မှာဘိန်းထွက်ရှိမှုဒုတိယအများဆုံးမြန်မာနိုင်ငံမှာဘိန်းဆိုင်ပြိုးမှုရော့ကျအောင်နေဆက်ဒေသတောင်သူတွေကိုအစားထိုးသီးနှံစိုက်ပျိုးရေးကဏ္ဍမှာပိုးပြီးအားပေးကူညီဖို့လိုတယ်လို့ကုလသမဂ္ဂ UNODC အဖွဲ့ကတိုက်တွန်းလိုက်ပါတယ်။ Writers သတင်းတပုတ်ပေါ်ခြေခံပြီးကိုညံဝင်းအောင်ကတင်ပြမှာပါရှင်
။ကယားပြည်နယ်မြို့တော်လွိုင်ကော်နဲ့နှစ်နိုင်လောက်ဝေးတဲ့ဒေသဟာမဲခေါင်ဒေသတွေကတရားမဝင်မူရစ်ဆေးထုတ်လုပ်ရောင်းဝယ်မှုရဲ့ဒစိတ်ဒေသအဖြစ်ပါဝင်နေပါတယ်။ဒကမာလုံးဘိန်းထွက်ရှိမှုရဲ့လေးပုံတစ်ပုံဟာရွှေတိကန်နယ်မြေလို့ခေါ်တဲ့မြန်မာလာအိုထိုင်းသုံးနိုင်ငံကနေထွက်နေတာဖြစ်ပါတယ်။2015ခုနှစ်တုန်းကမြန်မာနိုင်ငံဟာဘိန်း648တန်နီးပါးထုတ်ခဲ့ပြီးဒါဟာအာဖဂန်နစ္စတန်နိုင်ငံပြီးရင်ဒုတိယမြောက်အများဆုံးဖြစ်တယ်လို့ကုလသမဂ္ဂမူရစ်စီဝါနဲ့ရာဇဝတ်မှုတပ်ဖြတ်ရေး UNODC ရဲ့မနစ်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီလိုတရားမဝင်ဘိန်းထုတ်တဲ့လုပ်ငန်းကနေဒေါ်လာဘီလီယံပေါင်းများစွာရနေပြီးစင်းရဲမွေးတည်မှုစစ်ပွဲပဋိပက္ခနဲ့တရုတ်လူမျိုးတွေရဲ့ဝယ်လူအားတွေကြောင့်တရားမဝင်ဘိန်းထုတ်လုပ်မှုတွေဆက်ရှိနေတာပါအသက်40အရွယ်တောင်သူတူကတခြားသီးနှံတွေထက်ဘိန်းဆိုင်လို့ရတဲ့ဝင်ငွေကပိုကောင်းတယ်လို့ဆိုပါတယ
်ကျွန်တော်တို့လည်းလုပ်ရတယ်ဒါပေမဲ့တော့ဝင်ငွေတော့တင်ရတော့ပိုကောင်းပေါ့
ဘိန်းမဆိုင်ကြဖို့တမယိုးကြနီးနဲ့တားမြင်နေမဲ့အစားတောင်သူတွေအခြားနီးနဲ့ဝင်ငွေရအောင်အစားထိုးသီးနှံစိုက်ပျိုးထုတ်လုပ်ရေးကဏ္ဍမှာပူပြီးအာယုံစိုက်ဖို့မြန်မာအစိုးရကို UNODC အဖွဲ့ကတိုက်တွန်းနေတာဖြစ်ပါတယ် UNODC ရဲ့မြန်မာဌာနကိုယ်စားလှယ် Troas Vesta ကတော့သူတို့မျှော်လင့်ချက်ကိုပြောပါတယ
် We are hoping in UNODC that the whole issue about eradication of drugs is realized as not working whoever is eradicated
မွေးဆွေးဝါးကိုအမြင့်ပြတ်ရှင်းလင်းဖို့ဘယ်သူကပဲစူးစမ်းလက်တွေ့မှာအမြင့်ပြတ်တုတ်တင်ရှင်းလင်းနိုင်ဖို့မလွယ်ကူဘူးဆိုတာကျွန်တော်တို့ UNODC ကမှန်းထားပြီးသားဖြစ်ပါတယ်တခြားနည်းနဲ့ဒေသဖွံ့ဖြိုးတိုးတက်အောင်လုပ်ရပါမယ်တောင်သူတွေဝင်ငွေရစေမဲ့ဘိန်းစားထိုးသီးနှံတမျိုးမျိုးစိုက်ဖို့လိုပါတယ်
တောင်သူတွေဟာဘိန်းစိုက်နေတဲ့ရာဇဝတ်သားတွေမဟုတ်ကြပဲစားဝတ်နေရေးအတွက်သာလုပ်နေကြတာကိုလည်းသူတို့ကပြောပါတယ်UNODC အဖွဲ့ဟာရှမ်းပြည်နယ်တွင်းကဘိန်းဆိုင်တောင်သူတွေနဲ့အနီးကပ်ဆက်ဆံနေပြီးစမ်းသပ်စီမံကိန်းအဖြစ်ကော်ဖီဝင်းတွေကိုအစားထိုးစိုက်ဖို့စီစဉ်ပေးနေပါတယ်။မွေးရည်ဆေးဝါးတက်ဖြည့်ရေးအတွက်အရေးကြီးလာတဲ့ကာကွယ်ရေးပြည်ထရေးနဲ့နေဆက်ရေးရာဝန်ကြီးဌာန၃ခုစလုံးကိုစစ်တပ်ကဆက်ပြီးချုပ်ကန်ထားစေမှုမွေးရည်ဆေးဝါးပြဿနာဟာဒေါအောင်ဆန်းစုကြည်အတွက်ခေါင်းခဲစရာဖြစ်နေပါတယ်။မွေးရည်ဆေးထုတ်လုပ်မှုအများစုဟာတိုင်းသားလက်နက်ကိုင်တွေထိန်းချုပ်ရာဒါမှမဟုတ်အစိုးရစစ်တပ်နဲ့ပြည်သူစစ်တွေထိန်းချုပ်ထားတဲ့နေဆက်ဒေသကနေအများဆုံးထွက်နေတာဖြစ်ပါတယ်။မူရည်စေဝါအမြင့်ဖြတ်ဖို့ကိစ္စမှာမြန်မာတနိုင်ငံနဲ့ဖြည့်ရှင်းလို့မရနိုင်ဘူးလို့မြန်မာနိုင်ငံမူရည်စေတိုက်ဖြတ်ရေးအသင်းဥက္ကဋ္ဌဦးစိန်ဝင်းကပြောပါတယ
်။တမတော်အစိုးရလက်ထက်စုသူတို့ကဘန်းလုပ်ထားတယ်လေ။ဟိုဆန်ရှင်တွေချပါရကြတော့ထောက်ပံ့မရအောင်မရတော့အခုရှိတဲ့ဟာနဲ့ကြိုးစားပြီးတော့ဟုတ်လားခုနပြောတဲ့အစားတို့စိုက်ပျိုးရေးအစားတို့ဝင်ပြီးလုပ်ခဲ့ပါတယ်။ဘုဆိုလည်းပဲပွင့်လင်းပြောပါဆိုလို့ဟုတ်မတိအောင်ပေါ့အခုကတော့အစိုးရအသည့်ဖြစ်လာပြီဒီမိုကရေစီလမ်းကြောင်းရောက်နေပြီဆိုတော့ INGO တွေရောတခြား G2G ပေါ့နော်ဒါတွေကလည်းဟိုပါပေါ့တိုက်ရိုက်ထောက်ပံ့ပတ်ဖို့မှုတွေဝင်လာတော့မှာပါ
2013ခုနှစ်တုန်းကဆိုရင်အရှိတောင်အာရှဒေသတွင်ဘိမ်းဘူးနဲ့စိတ်ကြွဈေးကုန်သွယ်မှုကနေအမေရိကန်ဒေါ်လာ31ဘီလီယံလောက်ရရှိတယ်လို့ UNODC အဖွဲ့ကခန့်မှန်းထားပါတယ်ခင်ဗျာ
။ဒေါ်လာရှင်များရှင်မကြခင်ပေါင်း2016ခုနှစ်ကုန်ဆုံးပြီး2019နှစ်သစ်ကိုကူးပြောင်းတော့မှာပါ။ကုန်လုံးတွေနှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်တွင်းငြိမ်းချမ်းရေးစတဲ့ကဏ္ဍတွေမှာဘယ်ပိုင်းဟာတိုးတက်မှုရှိခဲ့ဆုံးလဲဘယ်နေရာတွေကတော့အဆုတ်ယုတ်ဆုံးဖြစ်ခဲ့တယ်လဲလာမယ့်နှစ်သင်မှာရောမြန်မာနိုင်ငံအတွက်တိုးတက်မှုဆုတ်ယုတ်မှုဘာတွေများပျော်လင့်နိုင်မလဲဆိုတာကိုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့တဲ့တော်တာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-995 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်ပေးမှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bubbies@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေးလိုက်ဆက်စပ်ကကြိုဆိုပါရစေ
။စနေနေ့ညတိုက်ရိုက်လေးလိုက်ဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါစေ။ VOA မြန်မာပိုင်းကတိုက်ရိုက်လေးလိုက်စီစဉ်ကိုအင်ကာနဲ့စနေညတွေမှာတပတ်ကနေ့ချင်းထုတ်လွှင့်ပေးနေကြဖြစ်ပါရစေ။အခုတော့တော်ရရှင်တွေကိုတည်တဲ့ချင်းတစ်ပုတ်နဲ့ဖြောပြပေးသွားမှာပါ။အဆိုတော်ဆိုင်ဒီဆိုင်တီဆိုတဲ့ဒီဆောင်းတညတဲ့ချင်းကိုနားဆင်ကြရအောင်ပါရှင
်။
ဆိုတော့ scientist scientist ဆိုတဲ့ဒီဆောင်တညတဲ့ချင်းကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်
မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာရှင် VOA မြန်မာပိုင်းစနေနေ့မနေ့6နိုင်ကနေ9နိုင်ထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူရဲ့အစီအစဉ်မှာကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းအင်္ဂလိပ်စာသင်ခန်းစာသိပ္ပံနဲ့နည်းပညာတွေအပြင်အမေရိကန်အစိုးရရဲ့သဘောထားတွေကိုနားဆင်ရဖို့ရှိတယ်လို့အမျိုးသမီးကဏ္ဍမှာနားဆင်ရမှာကတော့
အမျိုးသမီးတယောက်ပဲရှိတယ်။ဆရာလူတုစိန်ဝင်းကလည်းပထမဦးဆုံးပင်နဲ့တငါဆိုင်ဆီယာမဆိုကပီးထိုးပါနောက်ထပ်ဘာလို့မှမပေါ်သေးရှင်အဲ့ဒီစီ
တာဆိုင်ဆီယာမအမိချမ်းဝေပြောသွားတာပါပြေစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုရင်ဆုံးတော့ကမ္ဘာမီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါကိုနားဆင်ရပါမယ်ဒေါက်ခင်မြို့သက်စူးစီးတင်ပြထားပါတယ်ရှင
်တောက်ချန်နေထုတ် The World Weekly စာဆောင်မှာ Will ASEAN break with non interference to pressure Myanmar on human rights ASEAN ဟာသူတစ်ပါးပြည်တွင်းဝင်မဆွတ်တဲ့မှုကိုချိုးဖောက်ပြီးမြန်မာနိုင်ငံကိုလူခွင့်ရေးဆိုင်ရာ PR တွေပေးမှလားဆိုတဲ့ဆောင်းပါးကိုဖော်ပြထားပါတယ်။တနင်္လာနေ့ရန်ကုန်မှာကျင်းပတဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေအထူးအစည်းအဝေးမှာမလေးရှားနိုင်ငံခြားရေးဝန်ကြီးကရခိုင်ပြည်နယ်ရဲ့အခြေအနေဟာအခုခါဒေသရင်းစိုးရင်စရာဖြစ်လာတာမို့အတူလက်တွဲပြီးဖြေရှင်းတဲ့နယ်လို့ပြောခဲ့တယ်လို့စုံစမ်းစစ်ဆေးမှုကလုပ်ဖို့အတွက်တောင်းဆိုခဲ့တာမို့ဒါဟာသူတို့ဘာပြည်ရင်းရေးကိုဝင်မပဖို့ပြတ်ထန်းထားတဲ့အာဆီယံရဲ့မူကိုချိုးဖောက်မဲ့သဘောတက်ရောက်နေတယ်လို့ဆိုပါတယ်။မလေးရှားဝန်ကြီးချုပ်နာဂျစ်ကိုရိုင်းလည်းလမ်းမပေါ်ထွက်ဆန္ဒပြခဲ့ပြီးကမ္ဘာကကြည့်မနေဘူးတောင်းဆိုမှုတွေဟာအာဆီယံမူကိုချိုးဖောက်နေတယ်လို့အာဆီယံအဆင့်မှာနာဂျစ်ကသူ့ကိုယ်သူအန္တရာယ်ရှိတဲ့အနေအထားကိုတွန်းပို့တယ်လို့ဖြစ်နေတယ်လို့ London SOAS တက္ကသိုလ်အရှိတောင်အာရှမူဝါဒရေးရာဌာနကကာလိုဘိုနူရာရဲ့ပြောကြားချက်ကိုလည်းဖော်ပြထားပါတယ်။တကယ်တော့မွတ်စလင်အများစုနေထိုင်တဲ့မလေးရှားနိုင်ငံမှာအဂတိလိုက်စားမှုနဲ့ဖိအားပေးတာခံရတဲ့နာဂျစ်ဟာသူများနိုင်ငံကမွတ်စလင်တွေအရေးရက်တည်ပေးပြီးမျက်နှာကောင်းရအောင်လုပ်နေတယ်လို့လည်းဝေဖန်ပါတယ်။ဒါပေမဲ့တခြားအာဆီယံနိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှားတို့စင်ကာပူတို့ကတော့မလေးရှားလိုမဟုတ်ဘဲရိုဟင်ဂျာရေးကိုမြန်မာအစိုးရကသာဖြေရှင်းတင်ပြီးဝင်မပါဖို့ကတိပြုခဲ့တဲ့အပြင်မြန်မာကိုအာဆီယံနိုင်ငံတွေကပံ့ပိုးပေးဖို့တာဝန်ရှိတယ်လို့ပြောကြားခဲ့ကြောင်းရေးသားထားပါတယ်။ထိုင်းနိုင်ငံခြားရေးဝန်ကြီးကလည်းဒီပြဿနာဟာထိတ်ရှုပ်ထွေးတဲ့ပြဿနာမျိုးဖြေရှင်းဖို့အချိန်ပေးဖို့လိုကြောင်းနဲ့မြန်မာအစိုးရဟာအကောင်းဆုံးဖြစ်အောင်ကြိုးစားနေတာတွေ့ရတယ်ဆိုတဲ့ပြောဆိုချက်ကိုလည်းဖော်ပြထားပါတယ်။စနေနေ့ထုတ် The Nation သတင်းစာမှာတော့ Coup then counter coup can set Myanmar straight အာဏာသိမ်းရင်ဒဏ်ကျန်အာဏာသိမ်းမှုတွေပေါ်လာပြီးမြန်မာနိုင်ငံရဲ့အခြေအနေကောင်းသွားမယ်အကြောင်းဆောင်းမရှင် Roland Watson ကရေးသားထားပါတယ်။ဒေါန်ဆန်းစုကြည်အနေနဲ့မြန်မာနိုင်ငံမြောက်ပိုင်းမှာစစ်တပ်ကထိုးစစ်ဆင်နေတာတွေနဲ့ရခိုင်ပြည်နယ်ကတပ်ဖြတ်မှုတွေအပါအဝင်စစ်တပ်ရဲ့ဆိုးရတဲ့လုပ်ရက်တွေကိုထိုင်ကြည့်နေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကနောက်ထပ်အာဏာသိမ်းဖို့လုပ်မယ်ဆိုရင်ဒါဟာအဆိုးဝါးဆုံးအခြေအနေပဲလို့အများကယုံကြည်နေကြတာရှိပါတယ်။ဒါပေမဲ့ဒီအမြင်တွေဟာမှားနေတယ်လို့ဆိုပါတယ်။2011ခုနှစ်မှာသူမကိုဖမ်းထားရကနေပြန်လွှတ်ပြီးတော့စစ်ဘုတ်ချုပ်ကြီးတွေရခဲ့တဲ့အရေးကြီးဆုံးချက်ကသူတို့ကိုတင်ဝင်အတိမတ်ပြုခံခဲ့ရတာဖြစ်ပြီးဒါဟာစီးပွားရေးသဘောတူညီမှုတွေလက်နက်တွေဒါမှမဟုတ်တခြားဘယ်ရပောက်နဲ့မှမတူအောင်တားစီတာပါတဲ့။မြန်မာစစ်ဘုတ်အချုပ်ကြီးတွေဟာအမေရိကန်သမ္မတကစပြီးနိုင်ငံတကာအတိုင်းဝန်ရဲ့အတိမတ်ပြုတာခံခဲ့ရပြီးသူတို့လိုလူတွေအများပြားတေချေစေတဲ့ဆီးရီးယားသမ္မတကြတော့ရုရှားနဲ့အီရန်ကလွဲပြီးနိုင်ငံတကာထောက်ခံမှုမရတာမို့တိတ်ကိုကြွားသွားစေတာပါလို့ဝေဖန်ထားပါတယ်။တကယ်လို့သာမြန်မာစစ်ဘုတ်အချုပ်ကြီးတွေခုနှစ်အာဏာထပ်သိမ်းချိန်သူတို့အခုရနေတဲ့အတိမတ်ပြုမှုတွေကွယ်ပြောက်သွားနိုင်တာမို့ဒါမျိုးဖြစ်အောင်လုပ်ဖို့လိုနေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံရဲ့အခြေအနေဟာအကောင်းနဲ့ဆိုးထိတိုက်တွေ့နေကြပုံစံဖြစ်ပြီးစစ်ဘုတ်ချုပ်ကြီးတွေကဆိုးသလောက်လူလူကကောင်းတဲ့ပုံစံမျိုးဒေါ်စုရဲ့အခုလောက်ရဟာဒီအမြင်ကိုပြတ်သွားစေတယ်လို့ဝေဖန်ပါတယ်။ ကျောင်းဆောင်နေနဲ့လှုပ်တင်တာကဗိုလ်ချုပ်မှုကြီးတန်းရွှင်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကိုပြင်းပြင်းထန်ထန်ဝေဖန်သူတို့ဒေါသထွက်အောင်လှုပ်ပြီးအာဏာပြန်သိမ်းအောင်လှုပ်အမှာပါတဲ့တကယ်လို့သူသာဒီလိုလှုပ်နိုင်မယ်ဆိုရင်သူလည်းဒီမိုကရေစီဘက်တော်သားအဖြစ်ဆက်ရှိနေမှာဖြစ်ပြီးလူတိုင်းလည်းညီညီညွတ်ညွတ်နဲ့စစ်တပ်ကိုနိုင်ငံရေးနဲ့ဝန်မပေါအောင်မောင်းထုတ်လာနိုင်မှာဖြစ်တယ်လို့တကယ်ဒီမိုကရေစီခေတ်ကိုစနိုင်မယ်လို့ဖော်ပြထားပါတယ်
ကပ္ပမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းစီစဉ်ကိုနားဆင်ကြရတာပါရှင်အခုတော့အင်္ဂလိပ်စာလက်ရောက်ပါပြီဒေါ်လလသန်းစီစဉ်တင်ဆက်ထားပါတယ်ရှင
်ဒီကနေ့တင်ပြမယ့် idiom အသုံးကတော့
bare faced liar
ဖြစ်ပါတယ်စာလုံးပေါင်းက b a r e f a c ED barefaced ကမျက်နှပြောင် LIER liar ကလိင်ညာတဲ့သူလို့ထည့်ရိုက်အဓိပ္ပာယ်ရပါတယ် idiom ဆိုရဲသဘောပိုက်အဓိပ္ပာယ်ကတော့ကျမတို့မြန်မာမှာလည်းရှိတဲ့အတိုင်းပါပဲမျက်နှပြောင်တိုက်လိင်တဲ့လူတူတူပြောရရင်တော့ပြောင်လိင်တဲ့လူပေါ့ဒီလိုလိင်ညာသူဟာလိင်ရမှာကိုမရှိတဲ့လူလွယ်လွယ်နဲ့လိင်တဲ့လူလိင်ဖို့လည်းနှခါမစင်းစားတဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီတော့နေပတ်တယ်လို့ George Grove ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် That bare-faced liar stole my watch and said he'd found it
အဲ့ဒီပြောင်နေတဲ့လူကကျွန်တော်နာယီကိုခိုးခဲ့ပြီမဲ့သူရှာတွေ့ခဲ့တာလို့ပြောခဲ့တယ်လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် That bare-faced liar stole my watch and said he'd found it
လူတူဦးကပြောင်လိနေဆိုရင်ဘယ်လိုပြောမလဲ
bare faced liar
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာပါရှင်အခုဆက်လက်ပြီးတော့အပတ်စဉ်အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ပင်လယ်တန်ခါဝုထုများစွာအပါအဝင်လူမှုဘဝရှုခင်းတွေအပြင်ခီးသွွားမှတ်တမ်းဆောင်းပါးတွေရေးသားနေသူမြိတ်စာတိစာရေးဆရာမမိချန်းဝေဟာမကြသေးခင်ကအမေရိကန်ပြည်ထောင်စုကိုစာပေလေ့လာရေးခီးစဉ်နဲ့ရောက်လာခဲ့ပါတယ်။မြို့တော်ဝါရှင်တန် DC ကိုရောက်လာချိန်မှာတော့သူ့ရဲ့စာပေဘဝအကြောင်းကိုဒေါ်လှသန်းကဆက်သွယ်မေးမြန်းခွင့်ရခဲ့ပါတယ်။သူ့ရဲ့စာပေရေးသားမှုအထွေအကြုံအကြောင်းကိုပြီးခဲ့တဲ့သတင်းပတ်ကတင်ပြခဲ့ပြီးဖြစ်ပါတယ်။ဒီသတင်းပတ်မှာတော့တိုက်ခရစ်2000ပြည့်နှစ်မှာအမျိုးသားစာပေစုချီးမြှင့်ခံရတဲ့အကြောင်းကိုနားဆင်နိုင်ပါပြီရှင
် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger
Let me tell you မြို့သားစာပေစုရတယ်ကြောင်းလေးနည်းနည်းပြောပြပေးပါလားရှင
်ဒီမှာတောင်ဆရာဘွားနေပြီးတော့ကျွန်တော်မူဘွားရှိပြီးနေရင်းနေရာနေပြီးတော့အလုပ်ထွက်လိုက်တဲ့အခါမှာကျမတို့ကမန္တလေးကလူလူတော်တော်မှလည်းတော်တော်ရင်းနှီးပါတယ်။ရင်းနှီးတော့ကျမတောင်းပိတ်လို့ရှိရင်တော်တော်မှနည်းသွားနေလေးရှိတယ်ဒီအဲ့တော့အဲ့တော့တော်တော်အမင်းတကယ်စာရေးတော့မှလားတဲ့။စောစောတုန်းကတော့ဝါသနာရှင်အရင်နေနဲ့ရင်းနှီးတာ။အဲတကယ်စာရေးတော့မယ်ဆိုရင်မင်းတို့ဘက်မှာလူတိနေနေသေးတဲ့ပင်လယ်တန်ခါကိစ္စတွေရှိရင်အဲ့ဒါရေးပါလို့တော်တော်လိုင်းချပေးလိုက်တာလေ
။
အဲ့ဒါနဲ့ကျမဟုတ်တာပေါ်ဆိုတော့ပထမဦးဆုံးလမ်းအောင်ကြောက်တဲ့ငါဆိုတဲ့ဟိုပလာတူဖမ်းတဲ့ကိစ္စလေးကျွန်မရေးလိုက်တယ်ရေးပြီးတော့တော့စီပို့ကြည့်တာပေါ့နော
်
ဟုတ်ကဲ့တော့ဟာဟုတ်တယ်ကောင်းတယ်အဆက်လုံးဆိုတော့ကျွန်မအားတက်သွားတယ်ပင်လေကိုဆင်းသွားတယ်အဲ့တော့မှပြန်ဆင်းတာပေါ့အကိုကအနှစ်20နေလာပြီမဲ့လေကျွန်းလေးကိုကြွားဖို့လူသေးတယ်ဆိုတော့အဲ့မှာကျွန်မပင်လေကိုပြန်ဆင်းသွားတယ်ဆင်းသွားပြီးတော့ရလာတဲ့ဟာလေးကိုအဲ့ဒီကုံညာလေးကိုစက်ကောင်လေးထည့်ပြီးတော့ကျွန်မဝတ်ထုထုလေးကြီးရေးတော့တော်တော်ကပဲအဲ့ဒီလူလူကြီးပွားရေးစအောက်တိုက်ကနေပြီးတော့ကျမကိုစအောက်ထုတ်ပေးပါတယ
်။
အမှန်မှားကလူလူကြီးပွားရေးစအောက်တိုက်ကဝတ်ထုထုတ်လို့ရှိပါအောင်ကျမကဆောင်းပါးတွေပဲထုတ်တာပါ။အဲ့တော့ကျမကတော့သူကသမီးလိုလည်းချစ်နေတယ်ဆိုတော့အဲ့ဒါနဲ့လူလူကြီးပွားရေးတိုက်ကနေပြီးတော့ကမာရင်ခွေနဲ့ခြားပင့်နဲ့ဝတ်ထုထုများဆိုပြီးတော့အဲ့စအောက်ကိုတော်တော်ကိုယ်တိုင်ပြုဖတ်ပြီးတော့ပြုလဲစင်အောင်ဆိုပြီးတော့အဲ့ဒါစစ်စစ်ချာချာကလေးအခုညီပြီးတော့လုတ်ပြလိုက်တဲ့အတွက်ကြောင့်မို့စာအုပ်လည်းထွက်သွားတယ်အဲ့ဒီညစ်မှာပဲတော့အမှားစာလည်းပါတယ်ကျမတို့မျိုးသားစာပေစုမှလည်းအဲ့ဒီတော့ဆိုရင်ကွဲနေကြတာလေလူထုဘက်ကစာရေးဆရာတွေကမပေးဘူးမပေးဘူးဆိုတော့ဘူးမှအဲ့ဒီစုကိုစိတ်ဝင်စားတဲ့ခစ်ပေါ့နှောင်းပြင်းပြင်းဟိုဘက်ခြံကဆိုရင်ဒီလိုပဲလက်တင်ရပေးနေတဲ့အချိန်မှာပဲကျမစာအုပ်ကိုကီလိုမင်းလို့ပေါ့လူထုလည်းခြိုက်တယ်ဒီအဖွဲ့အစည်းကလည်းအစိုးရလည်းရွေးချယ်လိုက်တယ်ဆိုတော့ တို့ကြောင့်မလို့အဲ့ဒီစုကလေးရတာပါအဲ့ဒါလေးပါ
ဟိုနောက်တစ်ခုလေဟိုငန်းရိုင်းတို့ပြန်တန်းချင်းခြေရဆိုတာလေ
ဟုတ်
ကြီးတယ်ဆိုတော့အဲ့ဒီခေါင်းစဉ်လေးကျွန်မစိတ်ဝင်စားလို့လေ
ငန်းရိုင်းကလေကြီးလို့ကျွန်မတို့ support wine တွေလောက်ကြတယ်ဘူဒါကြီး support wine အဘူဒါကြီးဆရာရေရှမ်းဆိုတာရှိတယ်သူကသူရုံပိုင်ချုပ်ပေါ့ကျွန်မတို့ဒီလိုလူလူကြားထဲမှာစာတွေဖတ်ကြတော့မယ်ဆိုတော့ဘယ်လိုနေရာမျိုးရွေးချယ်မလဲလူလာများတဲ့နေရာပေါ့အဲ့ဒီမှာအဲ့ဒီလက်ဖက်ရည်ဆိုင်နဲ့ lucky flower လို့ခေါ်တယ်အဖေရင်ဆိုင်နေမှာအလက်မှတ်လဲလာဝယ်မယ်ယထာလာကျူတဲ့လူလည်းရှိတယ်အဘူရာဂျီနာအဲ့ဒီဆိုင်လေးမှာကျွန်တော်တို့စပြီးတော့အဖြစ်တည်ပြလိုက်တယ်အဆရာရေရှမ်းကသူပိုင်နေဆိုတော့သူကသူ့ရုံမှရောက်အောင်သူကူညီမယ်ဆိုတော့အဲ့မှာသူကခေါင်းဆောင်ပြီးတော့ကျွန်တော်တို့အဲ့ဒီမှာစာကိုတပ်ပတ်တစ်ချိန်မှမှဖတ်တယ်ငိုင်းငိုင်းဆိုတာကျွန်မဘာလို့ဒီနာမည်လေးပေးဖြစ်လဲဆိုတော့နိကျွန်မငိုင်းငိုင်းကြီးပြန်ပန်းတဲ့ကိစ္စကိုသိတဲ့ဘောကြတယ်သူကနေဦးကြလို့ရှိရင်အတိုက်ပြောင်းတာငန်းဟာတဲ့အုပ်စုဖွဲ့ပြီးတော့ပြန်တန်းတယ်တကောင်လည်းဘယ်တော့မှပြန်တန်းမှုလည်းငိုင်းငိုင်းနေပထမတကောင်ပေါ့နောက်ထပ်တကောင်နောက်ထပ်လေးကောင်သူက V ပုံတန်းပြန်တယ်ရှစ်ကောင်အဲ့ဒီလိုပေါ့ V ပုံတန်းပြန်တဲ့ခါမှာတဲ့သူကတူတူတိတ်တိတ်မပြန်ဘူးတဲ့အော်ဟစ်ပြီးတော့ပြန်တန်းတယ်ဆူဆူညံ့ညံ့ပေါ့ခေါင်းဆောင်သွားနေတဲ့လမ်းကြောင်းကိုဖြောက်မှအောင်တက်မှတ်ပြီးတဲ့သဘောတက်ရောက်ခဲ့တယ်အဲ့ဒါကြောင့်မို့ကျွန်မငိုင်းငိုင်းကြီးပြန်တဲ့တဘောကိုတိတ်ပြီးတော့ဟောကြတယ်တခြားမလို့ကျမတို့ခုနကဒီပိုင်းနဲ့ထဲအုပ်စုဖွဲ့ပြီးပြန်ပန်းခဲ့တဲ့ဟာကျမငိုင်းရံညပြန်ပန်းခြင်းချီရဆိုခေါင်းဆောင်လေးပြီးဖြစ်ပါတယ်အားလုံးကျမတို့လုပ်ခဲ့တာ98ပွဲဆိုတာကိုကျမတို့နည်းနည်းပေါ့နော်ငွေကြီးလေးပါတော့လူတွေလည်းပြန်မစုမိသေးတဲ့အတွက်ကြောင့်မို့ဒီခန္ဓာလေးကိုကျမခဏရပ်ထားတယ်ဒါပေမဲ့ပြန်ပြီးတော့ဒီအလုပ်ကလေးတွေပြန်လုပ်ဖို့ရှိတယ်ကျမတို့မှဟိုစပွန်ဆာကောင်းကောင်းမရှိတာလည်းပါရပါဆိုင်ဆရာတွေကဆင်းရဲကြတယ်သူတမငါတမထည့်ပြီးတော့ဒီဖွဲ့ကလေးလောရတယ်ဆိုတော့လေဒါကျမတို့ပြန်တန်းတဲ့ခါမှာခုနကလို့ပေါ့ခီးကအဆန်တင်ရောက်ခဲ့တယ်98ပွဲဆိုတော့နေတာပေါ့ဟုတ
်ကဲ
့အဲ့ဒီကနေတော့ကျမပိုင်းလိုက်တဲ့တဝက်ပေါ့98ပွဲပါဝင်ပြီးတော့ဖတ်ရှုခဲ့တဲ့ဒီစာဒီဆိုင်ဆရာတွေဆိုင်ဆရာမတွေအစ်စ်လည်းပါတယ်အဟောင်းလည်းပါတယ်တော့ပြောလေလူလူတွေကနေတော့ဓာတ်ထောင်နေတာတော့လေဒီတက်တက်ကြွားလာကျွန်တော်တို့ရောဖတ်လို့မရဘူးလားဆိုလို့လူတွေနေပါတာ
။ Okay.
ကျမတို့အလုပ်တော်တော်ကြီးကိုထိရောက်တယ်ကျွန်တော်ယူဆတယ်။ဆိုင်းဆရာတွေကစာပဲရေးနေုံနဲ့မပြီးဘူး။လူလူကြားထဲမှာဟောက်တလို့ဖတ်ပြတယ်ဆိုတာကိုတချို့ကတော့ဟာအလကားအပေါ်နေပါဘာဖြစ်လို့မင်းကစာရေးပြီးပြီးရောဘာလို့ဒီအပေါ်တွေလုံးမရတာလဲလို့အဲ့ဒီလိုအဆန်ရှိတာရှိမှာပေါ့နော်တချို့နေရတာ။ကျမတို့ကတော့ဒီလိုမဟုတ်ဘူး။ကိုလှုပ်ထားတယ်ဟုတ်တယ်ကျမတို့ကရေးပြီးပြီးစာအုပ်ဖြစ်လက်ထုတ်ပြီးပြီ။ဒါပေမဲ့မတိသေးဘူးတို့ကျမတို့ကခံယူတယ်ခက်ကပြောင်းနေကိုကိုလူတွေစာမပတ်နိုင်တော့ဟာလာခီးသွားဟန်ပဲဒီသားမှလာထိုင်ရင်လည်းလက်ဖက်ရည်တောင်းနေရင်လည်းကျမတို့ဖတ်ပြလိုက်တဲ့စာလေးတစ်ပိုက်ကိုနားထဲမှာကြားစမ်းမယ်တလုံးကိုမှတ်ပါသွားမယ်ဆိုလို့ရှိရင်ကျမတို့အတွက်အချို့အမြတ်ရရှိတယ်စာပေလောကအတွက်ကိုစာဖတ်သူအတွက်ကိုအုံးနှစ်ဖက်အချို့ရှိတယ်လို့ယုံကြည်တဲ့အတွက်ကြောင့်မို့ကျမဒီအလုပ်ကလေးတွေကိုကျမတို့စူပါမီလုပ်တယ်ခုအတန်အတင်တော့ခဏရပ်ထားတာထားပြီးတော့ကျမတို့ကအုပ်လေးထုတ်လိုက်တာပေါ့နော်လူတွေကိုပြန်စည်းရုံးတဲ့အနေနဲ့ကျမတို့အဖွဲ့သားတွေပေါ့ဟောသူကတော့ဒီလိုပြန်ပန်းခဲ့ပြီပြန်ပန်းခဲ့တဲ့ဟာဟောပတ်တန်းနဲ့ပတ်ရလေးနဲ့စောင်းနဲ့ထွက်ပြီးသူတွေပြန်နေစူးစီးကြဆိုဆိုတဲ့အထိပ္ပယ်လည်းပက်ရောက်ပါလေ
ဟုတ်ကဲ့တော်တော်လေးလည်းစိတ်ဝင်စားစရာကောင်းပါလေဆိုတော့နောက်ဆုံးအနေနဲ့ကျမမေးချင်တာပေါ့နော
်
အမျိုးသမီးစာရေးဆရာဒီဦးအနေနဲ့ပေါ့နော်ကျန်တဲ့ကျမတို့မြန်မာအမျိုးသမီးတူကိုဘယ်လိုအကြံပေးချင်ပါလဲရှင
်ကျမတို့ကအမျိုးသမီးတွေအမျိုးသမီးတွေဆိုတော့အားငယ်နေစရာလည်းမလိုပါဘူးကျမလည်းမိခိုဆိုတဲ့စကားကိုအများမုံးတယ်အိမ်တော်ရှင်မဆိုရင်အဲဗာမိခိုပေါ့နော်မိခိုမဟုတ်ပါဘူးမမအိမ်ရှင်မပါအဲဒီအိမ်တုံးရဲ့အရှင်သခင်ကအမျိုးသမီးတွေပါအာမိုးလင်းလာလို့ရှိရင်ရှိကနေပြီးတော့ဟိုမိုးထုတ်တဲ့အထိအမျိုးသမီးမပါတဲ့ခန်းကန်တာတခုမှမရှိပါဘူးအမျိုးသမီးတွေကြီးပဲအကုန်လုံးဈေးသွားတာချက်ပြုတ်တာစားတော့တာမိခိုမိခိုကကကျမအများတိုင်းရေးပါတယ်မိခိုကအဲ့တအိမ်ရဲ့အချုပ်ပဲအဲလူတွေကြမ်းမာဖို့ဒီမိခိုကပဲစီစဉ်ပေးတယ်အဲလူတွေပျော်ရှင်ဖို့လည်းဒီမိခိုကပဲစီစဉ်ပေးတယ်ပြီးတော့အမျိုးသမီးတွေကိုမိခိုဆိုပြီးတော့နှိမ်ချတာကိုကျမမလုပ်ဘူးမိခိုဖြစ်တယ်ဆိုပြီးတော့လည်းညှိုးငယ်စရာမလိုဘူးဒီတအိမ်လုံးရဲ့အလုပ်ဒီတအိမ်လုံးရဲ့ကြမ်းမာရေးစီးပွားရေးလူမှုရေးအားလုံးကအမျိုးသမီးတယောက်ပုံမှာမူတည်နေတယ်ဒီအမျိုးသမီးတွေခြေတန်းတက်လာဖို့ဒီအမျိုးသမီးတွေအပြင်မှာပထဝီကထွက်လို့ဖို့သတိပေးပါနော်မြေသမီးတွေရှေ့လောင်ကိုထွက်လာဖို့ဆိုရင်တော့အိမ်သူအိမ်သားတွေရောယောက်ျားတွေရောအကုန်လုံးသူ့ရဲ့တာဝန်တွေကိုခွဲဝေပြီးဒီမှာဖြစ်မယ်ဆိုတာဒါကကျမရဲ့သဘောထားပါအဲတောင်းဆက်လဲလို့ပြောတော့လေကျမကတော့ဇာတုကအရင်ကြီးဖြစ်အခုလုပ်တဲ့အလုပ်ကိုအ အကောင်းဆုံးလုပ်နိုင်မှုသာရှင်အရေးကြီးတယ်ဘေးရာဒုက္ခနာမှာပဲနေမိကျွန်မဆိုရင်ပင်လယ်တန်းကကြီးတာပေါ့နော်အမျိုးသမီးတစ်ယောက်ပဲရှိတယ်ဆရာလူတုစိန်ဝင်ကလည်းပထမဦးဆုံးပင်လယ်တန်းကဆိုင်ဆရာမဆိုကပီးထိုးသွားတယ်နောက်ထပ်ဘယ်သူမှမပေါ်သေးရှင်အဲ့ဒီဒေသလူတွေကလည်းကျွန်မဘိမ့်မှာအနည်း20ပေါ့နော်အဒီလောက်နေခဲ့တယ်ဆိုတော့ဘိတ်သူပိတ်သားတွေလည်းနေတိုင်းပဲဒီပင်လယ်တန်းကကိစ္စတွေမြင်နေတာပဲအဲ့ဒီမှာလည်းဆိုင်ဆရာတွေအများကြီးထွက်တယ်လေသို့တော်သူတို့ဘာဖြစ်လို့မြင်ကြတာလဲကျမမှာဘာဖြစ်လို့ဒီပင်လယ်တန်းကိုစိတ်ဝင်စားရတာလဲပင်လယ်မှာနားကြီးပဲမရှိဘူးစုံကြီးပဲမရှိဘူးပင်လယ်မှာဘဝတွေရှိတယ်အဲ့ဒီဘဝတွေနဲ့ရှင်တွဲပြီးတော့အဲ့ဒီဘဝတွေကိုပါတပြိုင်တည်းခေါ်သွင်းပြီးတော့ပေါ့နော်ကျမတို့လေ့လာတဲ့အခါမှာလုပ်ငန်းကြီးပဲလေ့လာလို့မရပါဘူးသူတို့ရဲ့ဘဝတွေကိုပါလေ့လာဖို့အတွက်ကျမတို့အချိန်အများကြီးပေးခဲ့ရတယ်ဥပမာစလုံးပဲဖြစ်ဖြစ်ပေါ့နော်ပင်လယ်ရွာတရွာကိုရောက်သွားရင်ပဲဖြစ်ဖြစ်ပေါ့ကျမဒီ2000ပြည့်နှစ်ဝန်းကျင်အဆင်တော်တော်ကြီးကိုနိုင်ငံရေးခက်ခဲလည်းရှိနေတော့လေအဲ့ဒီမှာကျမရောက်သွားတဲ့အချိန်မှာစကျမထောက်လိုင်းရေးထင်ကြတာပင်လယ်မှာလူတယောက်တတ်တာသိလေတာပဲခေါင်းဖြတ်ပြီးတော့ဟိုခန္ဓာကိုယ်ဟိုရေထဲကန်ချလိုက်ပြီးပြီလေအဲ့တော့အဲ့ဒီလိုအချိန်မျိုးမှာကျမတယောက်တည်းပင်လယ်ရွာတွေကိုရှောက်သွားတဲ့အခါမှာဒေသခံတွေကတော်တော်သိကူတယ်ကျမတယောက်တည်းမသွားပါနဲ့တယောက်တည်းမသွားပါနဲ့ဆိုတပည့်တွေကလိုက်လိုက်လာတယ်ကျမတော့အဲ့ဒီလိုပေါ့နော်ကျမတို့ကစွန့်စားပြီးတော့အဲ့လိုသွားတဲ့အခါကျတော့သူတို့နဲ့လက်ရည်တပြင်းဒီနေမှာသူတို့ရဲ့ရင်ပတ်ထည်ကကိစ္စပွင့်ထွက်လာတာလေရောက်စားတော့ကတော့သူတို့ကထောက်လိုက်ရင်ထင်တာပေါ့ကျမနောက်တော့မှတကယ်ဆိုင်ရင်းနေတဲ့သူပါလားဆိုတော့ဟိုဟာလေးလေးရေးပေးပါအောင်ဆရာမညီလေးလေးရေးပေးပါအောင်ဆိုပြီးတော့ပေါ့နော်အကြံဉာဏ်ကြီးပေးရင်းနဲ့ကျမပင့်လေမှာတစ်ခေါက်ဆင်းလို့ရှိရင်နလား3လားကြာတာပေါ့နောက်တစ်3နှစ်လည်းရေးလို့ရတယ်ဟဲ့အဲ့လိုပေါ့နော်ကျမစွန့်စားခဲ့တယ်ဒါဟာကိုယ်လံကိုဖောက်ချင်မယ်လေမိသူမဆိုကိုယ်လံကိုဖောက်ဖို့တော့လိုအပ်တယ်လို့ကျမယူဆတယ် You can
bend but never break me. ဒေါ်လာတန်းစီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါရှင်။အခုတော့သိပ္ပံနဲ့နင်းပညာအစီအစဉ်အလှက်ပါဒေါ်ခင်မြို့သက်စူးစီးတင်ပြထားပါရရှင်။
မြန်မာနိုင်ငံမှာ2016ခုနှစ်အတွင်းသိပ္ပံနဲ့နင်းပညာဆိုင်ရာတိုးတက်ဖို့လှုပ်ဆောင်နိုင်တာတွေနဲ့ပတ်သက်ပြီးဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုရဲ့အမြင်ကိုဒီတစ်ပတ်မှာပြောပြပေးပါရစေ။ပညာရေးဝန်ကြီးဌာနလက်အောက်မှာသိပ္ပံနဲ့နည်းပညာအတွက်ကွန်ပျူတာတက္ကသိုလ်က25ခု၊ IT အတွက်3ခု၊နည်းပညာတက္ကသိုလ်က33ခုတောင်ရှိပါတယ်။ဒါအပြင်နည်းပညာနဲ့အသက်မွေးပညာအတွက်ပါအကျောင်းတွေကိုဖွင့်လှစ်ပေးထားတာပါ။တိုင်းပြည်တစ်ပြည်တိုးတက်ရေးအတွက်သိပ္ပံနဲ့နည်းပညာကိုအလေးထားမှုရှိဖို့လိုအပ်တယ်လို့ဓာတုဗေဒပညာရှင်တဦးဖြစ်တဲ့ဒေါက်တာခင်မောင်ညိုကပြောပါတယ်
။ပညာရေးမှာကျွန်တော်တို့ကအခုကတိဆောက်ဆဲကာလလို့ကျွန်တော်တို့ပြောလို့ရတော့ပေါ့လေ။အရေးကြီးဆုံးကျွန်တော်ပြောချင်တာဥပမာနတ်မောက်ကျောင်းလိုမျိုးမှာကျွန်တော်စင်ကာပူနဲ့မြန်မာနဲ့ပေါင်းတော့ဆယ်တန်းအောင်ပေါ့လေ။ Technology ရှင်းကိုမမှီတဲ့အဲဒီကျောင်းကိုမတက်နိုင်တဲ့လူတွေကိုပညာသင်ပေးတယ်သူက9မျိုးလောက်ရှိတယ်အဲ့ဒီမှာဒီ wording ဆော်တာဆာဘုံမှာပြီးအဲ့ဒီအခြေခံကိုမရှိတာဒီလျှက်စစ်ကဆလုတ်တယ်သူတို့ကြောင်းတက်တဲ့လူတွေအကုန်လုံးလောက်ရတယ်အဲ့လိုပဲကျွန်တော်တို့ insane GTI ဆိုတော့အဲ့ဒီမှာဂျပန်နဲ့ပေါင်းပြီးတော့လုတ်ထားတဲ့ကြောင်းလေးရှိတယ်အဲ့ဒါကတော့ဆယ်တန်းမအောင်တဲ့လူတွေအစရစစ်နဲ့ဆိုင်တဲ့ဤပညာတွေအကုန်လုံးပေးပြီးတော့နော်ကျွန်တော် technology နဲ့ပြောရင်တော့အမှန်တန်နိုင်တယ်လို့ပြောလို့ရပြီမဲ့အဲ့ဒီလူတွေကအနည်းဆုံးလာစားမှတင်ရတယ်အဲ့ဒီလူတွေခုနလောက် training လုပ်တင်တန်းနေလုပ်နေတယ်ကျွန်တော်တို့ကိုယ်တိုင်သွားလေ့လာတယ်အမှန်တန်ကောင်းပါတယ်ဒီလူတွေလည်းတော်ကြပါတယ်အရင်တော့ကျွန်တော် ECET တို့ဘာလို့အဲ့လိုမျိုးဟာတွေကတဖြည်းဖြည်းဥအောင်တောင်းလက်ထက်မှာကျွန်တော်တို့အကုန်လုံး technology နဲ့ပတ်သက်တဲ့ကြောင်းတွေပြတ်သွားတယ်အခုကျွန်တော်တို့ကအခြေခံနဲ့စပြီးတော့လုပ်ကြတယ်လို့ကျွန်တော်သိရတော့ဗောအခုပြန်တော့ရောင်တက်သမှုတက်ကလို့ကြီးပြန်ဖွင့်ပြီဗောလေအဲ့ဒီအပိုင်းကတော့ကျွန်တော်တို့အထက်တန်းပညာတွေကိုကျွန်တော်မလေ့လာရသေးဘူးဒါပေမဲ့ရောင်တက်ကလို့မှာတော့တော်တဲ့လူတွေက science special လို့မျိုးလူတွေအများကြီးဝင်လာတယ်ဒီသိပ္ပံနဲ့နည်းပညာအတွက်ကိုအကြောင်းသားတွေအစ်စ်တွေအများကြီးတော်တဲ့အကြောင်းသားတွေဝင်းမြူပေးတာပေါ့လေသူတို့ကိုကျွန်တော်တို့ကြည့်ရတာလဲအတော်လေးကိုကောက်ပါတယ်သူတို့အင်္ဂလိပ်စာလဲတတ်တယ်စာအုပ်တွေလဲရှိတယ်စာအုပ်တွေဖတ်တယ်ဒါအစပဲဒီခြိလှမ်းကအမှန်တန်ကြီးကျယ်တဲ့ခြိလှမ်းလို့ကျွန်တော်ယူဆတယ်ဒါကြောင့်သိပ္ပံနဲ့နည်းပညာမှာဆိုအဲ့ဒီဘက်ကတော့အရင်ကောင်းတယ်လို့ထင်ပါတယ်တက္ကသိုလ်ကြီးတမကဘူးသိပ္ပံမှာဟောဝိဇ္ဇာတက်ကလည်းသူတွေအများကြီးဝင်လာကျွန်တော်လိုအပ်တဲ့ဟာလေးတွေကိုပညာရေးအပိုင်းကဖြည့်ဆည်းနိုင်တဲ့အနေအထားစတင်နေပြီလို့ကျွန်တော်ယူဆတာ
ဟုတ်ကဲ့ဒါ2016ခုနှစ်ထဲမှာစမြင်လာတာပေါ့နော်ဆရာ
2015ကနေစတော့စတာပေါ့သို့တော်လည်းအခုကတော့ပိုပြီးတော့ထင်ထင်ရှားရှားမြင်လာတယ်ပညာကိုအလေးထားတဲ့သဘောမျိုးကနေစပြီးမှဒီသိပ္ပံနဲ့နည်းပညာတိုးတက်မှလို့ထင်တယ် ဒီចောင်းသားတွေကိုလေးစားမှုရှိလာတော့ចောင်းသားတွေလေးစားမှုရှိတာចောင်းသားတွေကလည်းတစ်ဖက်ကိုပြန်လှန်လေးစားလာမှာပေါ့အဲ့ဒီကနေစားမှာပဲလို့ကျွန်တော်ထင်ပါတယ်ဒီလူတွေမလေးစားရင်မရဘူးလေ
ဟုတ်ပါတယ်
ကျွန်တော်တို့ဒီအမေရိကမှာ technology တိုးတက်သွားတယ်ဆိုတာဟာပညာတက်တက်မတက်တက်စာတက်တက်မတက်တက်ဒီ technology တက်တဲ့လူတွေအရန်အလေးထားတဲ့အတွက်အမေရိကကြီးကအရန်တိုးတက်တယ်ကျွန်တော်တို့ကအလေးထားမှုကအမှန်အရေးကြီးတယ်လို့ကျွန်တော်ဒီကနေစပြောခြင်းလာပဲ
ဟုတ်ကဲ့ပါဆရာဆိုတော့ပညာရေးမှာဒီလိုမျိုးပေါ့နော်စပြီးတော့တိုးတက်လာတာတွေတွေ့ရတယ်စီးပွားရေးကဏ္ဍမှာဆရာဒီသိပ္ပံနဲ့ဤပညာဆိုင်ရာဘာအသုံးချနေတာကိုတွေ့ပါပြီလဲ
စီးပွားရေးကဏ္ဍမှာဆိုရင်တော့သိပ္ပံနဲ့ဤပညာကနိုင်ငံခြားအကူအညီစောင့်ပြီးတော့အဲ့ဒီအကူအညီတွေနဲ့လုံးမှာပဲရမယ်သဘောမျိုးရှိနေတယ်ဘာကြောင့်လဲဆိုရင်ကမ္ဘာကြီးကတိုးတက်လာတဲ့ဟာမှာကျွန်တော်တို့တန်းကြီးကကြံနေခဲ့တယ်ပေါ့လိုက်လို့မမီတော့တချို့ technology ကအရန်ကျော်သွားပြီပြီးတော့ကျွန်တော်တို့ကဟိုကလာတဲ့ဤပညာတွေကိုစပြီးတော့သုံးရတယ်ပေါ့ဥပမာဖြစ်အရင်တုန်းကစီဆက်ဆိုရင်မြေပဲစီကိုကျွန်တော်တို့ကကြိတ်လိုက်ရင်အဲ့ဒီအဖတ်ထမစီတယ်အများကြီးကျန်တယ်အခုဆိုရင်တော့အဲ့ဒီ technology တွေကျွန်တော်တို့ဟောကဝယ်တယ်ဒီမှာဆက်တွေထောင်းတယ်ဆက်တွေရှိလာတယ်တို့ technology ကဝယ်ယူပြီးတော့လုံးမှပဲရမယ်အနေထားရှိနေလို့ကျွန်တော်ယူဆတယ်ဟောကျန်တဲ့အပိုင်းကအစိုးရဘက်အပိုင်းကတော့ဟောအားနည်းလျက်ရှိသေးတာပေါ့နော်ဒီစီအစ်ပိုင်းကလည်းကျွန်တော်အများကြီးမတိုးတက်သေးဘူး။အတိုးတက်တာကဥပမာမော်လမြိုင်တို့ဘာတစ်ဘက်ကတော့တက်စစ်ကောင်းမွန်ရဖို့သူတို့လှုပ်ဆောင်နိုင်တဲ့အနေအထားတွေရှိပါတယ်။မော်လမြိုင်တို့ဘလူးဂျွန်းတို့ဘာတစ်ဘက်လည်းတော်တော်လေးလှုပ်ဆောင်နိုင်လာတယ်။နောက်တစ်ခုကတော့ကျွန်တော်တို့နေရာအနှံ့မှာဆိုလာဆရာတွေနဲ့အလုပ်လုပ်နေတာတွေ့တယ်။အိမ်ကြီးတော်တော်များပြီးလင့်လာတဲ့တက်တိုင်ကြီးတော်တော်များများလည်းဆိုလာဆရာတွေနဲ့ပြီးလင့်ကြတယ်။ကျွန်တော်နေပြီးတော့သွားတဲ့လမ်းမကြီးပါဒါမှမဟုတ်ရန်ကုန်ကနေမန္တလေးအဝေးပြေးလမ်းမမှာလဲဆိုလာဆဲတွေစတော့တက်နေတယ်ကျွန်တော်တို့လေစိတ်နားသွားတဲ့ဟာတွေပေါ့မြန်မာပြည်ကလေစိတ်တွေမန္တလေးပဲလေစိတ်နားမှာလဲဆိုလာဆဲတွေ ਨੇ တော်တော်လေးကောင်းအောင်မရှိ
ဒါနီးပညာတိုးတက်လာတဲ့ဆိုရရဲ့အသင်္ကေတပေါ့နော်ဆရာ
ဟုတ်ပါနီးပညာတိုးတက်လာတဲ့သင်္ကေတတွေ
ဆိုတော့ဆရာတခြားရောဒီနီးပညာနဲ့ပတ်သက်ပြီးတော့ဒီတိုးတက်ပြီးတော့သုံးလာတာလေးတွေဘာတွေတွေ့ရပါသေးလဲဆရာ
မြန်မာပြည်မှာအော်အရင်က e-passport ဆိုတော့လုပ်ဖို့ကြိုးစားရပါတယ်။ဒါပေမဲ့ e-passport လုပ်မယ်ဆိုတဲ့ဟာမှာအဆင်မပြေလာဘူး။အကောင်းဆုံးနည်းကတော့လူတွေကို identity အတိအကျပေးမယ်ဆိုတော့လုပ်ဖို့အရေးကြီးတယ်ဆိုတော့ကျွန်တော်အားလုံးသိကြတယ်။ဒီတော့မြန်မာပြည်မှာလည်း smart card ဆိုတော့ဒီမှတ်ပုံတင်ကိုပြောင်းဖို့စတင်လှုပ်ဆောင်နေပါပြီ။အဲနေပြည်တော်မှာစတယ်မန္တလေးမှာစတော့ပေါ့။အဲ့တော့ကျွန်တော်တို့မှတ်ပုံတင်နေအကောင်လုံး database ရောက်သွားပြီဆိုရင်ကျွန်တော်တို့ကဘယ်နေရာရောက်ဒီလူကသူ့မှတ်ပုံနဲ့နံပါတ်နဲ့သူ့ကိုပြောလိုက်မယ်သူကတ်လေးပြောလိုက်တယ်နဲ့သူဘယ်လိုလဲဆိုတော့တခါလေးသိတယ်အမေရိကမှာလိုပဲတနေရာသွားမလေးမြန်လက်မှတ်ဝယ်မယ်အဲ့ဒီကစားပဲသူ smart card တွေနဲ့သူလုပ်လို့ရတယ်အဲ့တော့ဟိုးဆိုးတိုက်ခိုက်တယ်လူရက်တယ်ဘာလို့လို့သူ့ရဲ့ဟို marking system လေးနဲ့ကျွန်တော်တို့ကဒီဥစ္စာကိုသူအမှတ်လေးပေးထားပြီးတော့သူကဘယ်လောက်ဆိုးခဲ့တယ်ဘယ်လောက်ဟိုရင်းဖြစ်ခဲ့တော်ခဲ့တယ်ဆိုတာလေးမှတ်ထားလိုက်ရင်အဆင်ပြေမယ်အဲ့တော့ဒီခါအစပြောတာအမှန်တန်ကောင်းပါလေကျွန်တော်တို့ဒီ e-passport တွေကလည်းကျွန်တော်တို့ဆက်ပြီးတော့လုပ်ဖို့သူတို့ကြိုးစားနေကြပါလေဒါကတော့ဆိုတော့ထိမ့်သိမ်းရေးမှာအမှန်တန်ကောင်းတော့မို့ကျွန်တော်တို့ဘုံမှာပြီးမှလည်းအခုအမှုတွေကအများများတယ်လေရန်ကုန်တမြို့တွေမှာတော့အမှုကအများများတာဟု
တ်ဟုတ်ကဲ့ဆရာဆရာနိုင်ငံရေးအစပြီးတော့ဒီလူမှုရေးလုံခြုံရေးအခက်အခဲရတဲ့အကုန်လုံးပေါ့နော
်ဟုတ်ဤပညာကတော့ခြုံငုံတော့ပြောရင်တော့ဒီပန်းနဲ့ဤပညာကျွန်တော်လူနေမှုနော်စီးပွားရေးတော့နိုင်ငံရေးမှာတော့အထူးလိုအပ်ပါတယ်ဒီအတွက်ကိုကျွန်တော်တို့ပညာရေးကအခြေခံဖြစ်တယ်အဲ့တော့ပညာရေးကိုကျွန်တော်တို့အရင်တိုင်းပုံစံတိုင်းတော့သွားနေလို့မဖြစ်တော့ဘူးလို့ကျွန်တော်ယူဆတယ်ကျောင်းသားတွေကအမှတ်များမဲ့ R&D နဲ့ MCE ဆိုတော့အရင်ခေတ်ကပြောတဲ့လိုပေါ့စက်မှုနဲ့သိပညာကိုသွားကျင်တဲ့လူတွေအများများတယ်ပေါ့အဲ့ဒါဟာလေးကိုကျွန်တော်တို့ကပြောင်းလဲပြုပြင်ပြီးတော့တို့ကဖြစ်ဘာမဆိုတော့လှုပ်เสียမှာတို့ကအကားလုံးပါဝင်နိုင်ဖို့လိုတယ်ဒီလိုပါဝင်တဲ့ခါမှာလဲကိုယ့်ရဲ့စိတ်ဝင်စားတဲ့ဟာကိုလွတ်လွတ်လပ်လပ်ပညာရေးမှာသင်ခွင့်ရအောင်လို့ကြိုးစားပြီးရင်ကျွန်တော်လူငယ်တွေကိုလည်းလေးစားရရောက်တယ်သူတို့ကိုယ်တိုင်လည်းကြိုးစားခြင်းစိတ်တွေပေါ်လာပြီးတော့တစ်ချိန်မှာတော့တိုင်းပြည်ကြီးကောင်းစားအောင်တော့လုပ်ပေးနိုင်လို့ကျွန်တော်ထင်ပါတယ
်ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
တို့ကမြတ်တဲ့စူးစီးတင်ပြခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ရတာပါရှင
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်။တို့ရရှိမြတ်မြအမျိုးသားပင်လယ်သမုဒ္ဒရာလေတုဆိုင်ရာစီမံခန့်ခွဲရေးဌာနခေါ် NOAA ရဲ့ငါးလုပ်ငန်းဌာနဟာမကြသေးခင်ကပဲပင်လယ်အစားအစာတင်သွင်းမှုစောင့်ကြည့်လေ့လာရေးအစီအစဉ်တီထောင်ရေးအတွက်နောက်ဆုံးပိတ်ပြဋ္ဌာန်းချက်ကိုထုတ်ပြန်လိုက်ပါတယ်။ဒီအစီအစဉ်က IUU လို့ခေါ်တဲ့သတင်းပေးပို့ခြင်းမရှိတဲ့စီကံတကြမရှိဘဲတရားမဝင်တင်သွင်းမှုတွေကိုဖမ်းဆီးဟန်တားနိုင်ဖို့အတွက်သတင်းအချက်အလက်တွေနဲ့မှတ်တမ်းမှတ်ရာတွေပြုစုပေးရမှာဖြစ်တယ်လို့အမျိုးအမည်ဖော်ပြခြင်းမရှိတဲ့ပင်လယ်အစားအစာတွေအမေရိကန်ပြည်ထောင်စုအတွင်းမဝင်ရောက်နိုင်အောင်တားဆီးရမှာဖြစ်ပါတယ်။ဒါမှသာကျွန်တော်တို့အမျိုးသားစီးပွားရေးကိုကာကွယ်နိုင်မှာဖြစ်တယ်လို့ကမ္ဘာကြီးစားနပ်ရိက္ခာလောက်ငှမှုရှိစေဖို့နဲ့ပင်လယ်သမုဒ္ဒရာရဲ့အရင်းမြစ်တွေကိုအားလုံးအရှိသဖြင့်မျှဝေခံစားနိုင်စေဖို့ဖြစ်ပါတယ်။ဒီအစီအစဉ်ရတင်သွင်းသူတွေအနေနဲ့ပင်လယ်တော်ဘာတွေဖမ်းဆီးရမိတဲ့နေရာနဲ့အမေရိကန်ပြည်ထောင်စုအတွင်းတင်သွင်းတဲ့နေရာကြားသတင်းအချက်အလက်တွေကိုအစီရင်ခံဖို့သက်ဆိုင်ရာမှတ်တမ်းတွေအချက်အလက်တွေကိုထိမ့်သိမ်းထားရှိဖို့လိုအပ်မှာဖြစ်ပါတယ်။တင်သွင်းတဲ့ပင်လယ်တော်ဘာနဲ့ပင်လယ်တော်ဘာအနေထုတ်လုပ်တဲ့ပစ္စည်းတွေမျိုးစိတ်တွေကိုဖော်ထုတ်တင်ပြရမှာဖြစ်ပြီးတော့အဲ့ဒီလိုလှုပ်ခြင်းက IUU အတွက်ငါးဖမ်းဆီးမှုနဲ့ပင်လယ်အစားအစာလိမ်လည်တင်သွင်းမှုကိုတားဆီးရမှာအထူးသဖြင့်အထောက်အကူဖြစ်စေပါတယ်ဒီလိုမျိုးပဲနိုင်ငံအတွင်းပင်လယ်အစားအစာတော်ဘာတွေဖမ်းဆီးတဲ့အချက်အလက်တွေကိုလည်းမှတ်တမ်းတွေထားရှိမှတ်သားရမှာဖြစ်ပါတယ်ဒီလိုအချက်အလက်တွေအားလုံးဟာရေတော်ဘာမျိုးစိတ်တွေအားလုံးကိုခြေရာခံနိုင်မှုအတွက်လည်းကနဦးခြေလှမ်းတစ်ခုဖြစ်ပါတယ်ငါးဖမ်းလုပ်ငန်းနဲ့ပင်လယ်အတွက်အစားအစာစီမံခန့်ခွဲမှုလုပ်ငန်းဆိုင်ရာကမ္ဘာဦးဆောင်နိုင်ငံတနေနိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုအနေနဲ့ပင်လယ်သမုဒ္ဒရာအရင်းမြစ်တွေအရှည်တည်တံ့မှုကိုထိခိုက်စေတဲ့တရားမဝင်ပြုမှုလှုပ်ဆောင်မှုတွေကိုတိုက်ဖျက်ပစ်ဖို့တာဝန်ရှိပါတယ်လို့ NOAA ရဲ့အုပ်ချုပ်ရေးမှူးကက်သရင်းဆူလီဗန်ကပြောပါတယ်။တိုင်းပြည်အတွင်းတင်သွင်းလာမဲ့ပင်လယ်ထွက်ကုန်အစားအစာတွေဟာတရားဝင်ဖမ်းဆီးရရှိပြီးမှန်မှန်ကန်ကန်တင်ပြကြစေရေးတည်ကြစေဖို့အစီအစဉ်ကိုလုပ်ဖို့ကံပက်တွေအတွက်ဝင်တော့ဝင်ဖို့အသက်တာဆုံးဖြစ်အောင်ကျွန်တို့တို့အနေနဲ့စီစဉ်ရေးဆွဲခဲ့ပါတယ်လို့ပြောပါတယ်။ပင်လယ်အတွက်အစားအစာမျိုးစိတ်တွေရဲ့ရေးပါမှုခွဲခြားနိုင်မှုအတွက်အမေရိကန်ပြည်ထောင်စုဟာနိုင်ငံတကာကုန်သွယ်မှုအချက်အလက်ထိန်းသိမ်းရေးနည်းစနစ်ကိုအသုံးပြုပြီးပင်လယ်စာတွေဖမ်းဆီးရေးနဲ့စိတ်ကန်းတင်ပို့တဲ့ရှီစဲအထောက်အထားအချက်အလက်တွေကိုအသုံးပြုမှာဖြစ်ပါတယ်။ဒီအချက်အလက်ထိန်းသိမ်းရေးစနစ်ဟာအမေရိကန်ပြည်ထောင်စုအစိုးရရဲ့တွင်းကုန်ထုတ်ကုန်အချက်အလက်တွေကိုရောက်ရှိစေမှာဖြစ်ပါတယ်။ဒီလှုပ်ထုံးလုပ်နည်းဟာ IUU နဲ့ပင်လယ်အစားအစာမတမာမှုတက်ဖြတ်ရေးမှာအရေးပါတဲ့ခြေလှမ်းတစ်ခုဖြစ်ပါတယ်။ဒါဟာနိုင်ငံတကာပင်လယ်စာလုပ်ငန်းအတိုင်းဝိုင်းကိုပင်လယ်စာဖမ်းဆီးတာအမေရိကန်ပြည်ထောင်စုအတွင်းဈေးွက်ကိုတင်ပို့ရောင်းချရမှာပွင့်လင်းမြင်သာမှုရှိဖို့လှုံ့ဆော်တာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုစီးပွားဖွံ့ဖြိုးရေးစွန့်အင်နဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးကက်သရင်းနိုဗယ်လီကပြောဆိုကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင
်အခုထုတ်လွှင့်ခဲ့တာကတော့ American အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမန္တလေးချမ်းကြီးညာပေးပါမယ်ရှင
်ပါလက်စတိုင်းနယ်မြေမှာအစ္စရေးကအခြေချနေထိုင်နေတဲ့လောက်ရက်ပေါ်ရှုံချတဲ့ဆုံးဖြတ်ချက်တစ်ခုကိုကုလသမဂ္ဂလုံခြုံရေးကောင်စီအတည်ပြုခဲ့ပြီးဗီဒီယိုအာဏာသုံးပယ်ချနေချအမေရိကန်ပြည်ထောင်စုကတော့ဒီတစ်ချိန်မှာမူဝါဒအပြောင်းအလဲတစ်ခုဖြစ်မဲမဲပေးပဲနေခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့မူဝါဒအပြောင်းအလဲကြောင့်ဆုံးဖြတ်ချက်ချနိုင်ခဲ့တာဖြစ်ပြီးတော့၈နှစ်တာကာလအတွင်းလုံခြုံရေးကောင်စီမှာပထမအဆုံးချိန်အရှိလေပိုင်းကိစ္စကိုအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။လုံခြုံရေးကောင်စီရဲ့ဖွဲ့ဝင်15နိုင်ငံထဲက14နိုင်ငံကထောက်ခံမဲပေးခဲ့ကြောင်းကြေညာလိုက်ချိန်မှာပဲလက်ခုပ်အော်ဝါပေးခဲ့ကြတာပါ။လုံခြုံရေးကောင်စီဆုံးဖြတ်ချက်ထဲမှာတော့အရှိဂျေရုဆလင်အပါဝင်တိမ့်ပိုက်ထားတဲ့ပါလက်စတိုင်းနယ်မြေမှာအခြေချနေထိုင်မှုအစီအစဉ်အားလုံးကိုချက်ချင်းအပြည့်အဝရပ်ဆိုင်ဖို့အစ္စရေးကိုတောင်းဆိုထားတာဖြစ်ပါတယ်။လေပြားလေယာဉ်တစ်စင်းကိုပြန်ပေးဆွဲခဲ့ကြသူနှစ်ယောက်ဟာမော်လ်တာနိုင်ငံကိုလမ်းကြောင်းပြောင်းပြန်တန်းခဲ့ပြီးလေယာဉ်ပေါ်ပါလာတဲ့တစားကန်အားလုံးကိုလွှတ်ပေးခဲ့ပြီးတဲ့နောက်တောက်ချာနေကရဲတပ်ဖွဲ့ထံလက်နက်ချခဲ့တဲ့ကြောင်းမော်လ်တာဝန်ကြီးချုပ်ဂျိုးဆက်မတ်စကတ်ကပြောဆိုခဲ့ပါတယ်။လေယာဉ်ပြန်ပေးဆွဲသူတွေဟာအဖမ်းမခံခင်နောက်ဆုံးကြံနေတဲ့လေယာဉ်မှုတန်းတွေကိုပြန်လွှတ်ပေးခဲ့တယ်လို့ဝန်ကြီးချုပ်မတ်စကတ်ကTwitter internet ဆာမျက်နှာပေါ်ဇက်တိုက်ရေးသားပြောဆိုခဲ့တာဖြစ်ပါတယ်။အစပိုင်းမှာတော့လေရင်ပြန်ပေးဆွဲသမားတွေကတစားကန်တွေကိုနှစ်တုပ်ခွဲလွတ်ပေးခဲ့ပြီးတော့လေရင်ပေါ်မှာပါလာတဲ့အမျိုးသမီးတွေနဲ့ကလေးတွေကိုအရင်လွတ်ပေးခဲ့တာဖြစ်ပါတယ်။လေရင်ပေါ်မှာလက်ပစ်ဘုံတစ်လုံးနဲ့ပစ္စတိုနှစ်လက်ကိုလည်းတွေ့ရှိခဲ့တယ်လို့ရဲတပ်ဖွဲ့ကပြောဆိုခဲ့ပါတယ်။ရုရှား၊ Iran ၊ Turkey နဲ့ Syria လေးနိုင်ငံတို့ဟာ Syria ပြည်ပခန့်ဖြည့်ဆည်းရေး Kazakhstan နိုင်ငံ Astana မြို့မှာငြိမ်းချမ်းရေးဆွေးနွေးပွဲတွေကျင်းပဖို့သဘောတူခဲ့ကြတယ်လို့ရုရှားသမ္မတ Vladimir Putin ကတောက်ချနေမှာပြောဆိုခဲ့ပါတယ်။
တဲ့ရင်အချင်းချက်ကိုမန္တနာချမ်းချင်ညာပေးခဲ့တာဖြစ်ပါတယ်ဒီမနေ့အစီအစဉ်ထုတ်လို့ရမှုကနန်းထွေးရီဖြစ်ပြီးအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ဒီမှာရှားဖောင်းပါစနေနေ့မနေ့ VOA မြန်မာပိုင်းအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လင်းပေးခဲ့တာပါတော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနှားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.